Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အတန်ရဲ့2022ခုနှစ်မေလ15ရက်တနင်္ဂနွေညချမ်း VOA မြန်မာပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ဆိုင်ပါကျမအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ရေဒီယိုအစီအစဉ်ကိုရုပ်သံနဲ့ဖြည့်ဆွတ်တင်ဆက်နေပါတယ်မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိတင်ဆက်နေတဲ့အစီအစဉ်ကို Flying Meter 3251တို့ပြင် Flying Meter 190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့ညချမ်းအတွက်သတင်းတွေကိုတင်ဆက်တဲ့အခါမှာတော့အာဆီယံအတွက် American ရဲ့အထူးတန်တမန်ခန့်အပ်ဖို့ American သမ္မတဂျိုးဘိုင်ဒန်ကအမည်စင်းတင်သွင်းလိုက်တာဖင်လန်နိုင်ငံကနေတိုးဖွဲ့ဝင်ဖြစ်လျှောက်ထားမဲ့အကြောင်းဖင်လန်သမ္မတကကြေညာလိုက်တာစတဲ့သတင်းတွေအပါအဝင်နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။တခါဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေမှာ9နှစ်ကြာပိတ်မိနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကရောဘယ်လိုရှိပါသလဲ
။ဒီဒုက္ခသည်စခန်းမှာလူတွေကစစ်သိပြီးတော့နေထိုင်ရတာတော်တော်လေးဆွဆူဝါဝါနဲ့ကျန်းစားချမင်းမျိုးနဲ့ကျွန်တော်ကနေထိုင်ဆက်တောင်းနေရတာပါ။ဒီမှာဖျားရေးချက်မှရေးလက်ဆောင်ပါဗျာ။တော်လေဆုံးခဲ့ရနေပါ
တယ်ဒါကတော့ရိုဟင်ဂျာဒုက္ခသည်တဦးက VOE ကိုပြောသွားတာပါသတင်းအစီအစဉ်အပြီးမှအပြည့်စုံနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေတဲကတူတာထူးခြားစံပြကမ္ဘာသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမအေးတန်နာကျော်နဲ့ကိုစော်ဝင်းလိုင်တို့ကပြောပြမှာပါရှင်
ယူကရိန်းနိုင်ငံကိုဝင်ရောက်တိုက်ခိုက်တဲ့ရုရှားရဲ့ကျူးကျော်မှုနဲ့ဒီစစ်ပွဲကြောင့်ယူကရိန်းတနိုင်ငံနဲ့တာမကတကမ္ဘာလုံးကိုပါဘလို့တက်ရောက်မှုတွေဖြစ်စေလဲဆိုတာကိုဆွေးနွေးကြဖို့အတွက်အမေရိကန်နဲ့ယူကရိန်းထိပ်တန်းသံတမန်တွေတင်းငွေတွေကဂျာမနီနိုင်ငံဘယ်လင်မြို့တော်မှာတွေ့ဆုံခဲ့ကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ယူကရိန်းနိုင်ငံသားရေးဝန်ကြီးဒမီထရိုကာလီဗာနဲ့တွေ့ဆုံပြီးတော့ယူကရိန်းတင်ပို့နေကြတဲ့စားကုန်တွေအာဖရိကနဲ့အာရှဒေသတွေစီရောက်အောင်လို့တည်ချာလှုပ်ဆောင်ဖို့အစီအစဉ်တွေကိုဆွေးနွေးခဲ့ကြတာပါ။ရုရှားကျူးကျော်စစ်တုံးမှုကိုခုခံဖို့လိုအပ်တဲ့လက်နက်တွေယူကရိန်းရရှိပြီးတော့ယူကရိန်းနိုင်ငံကိုလူသားချင်းစာနာမှုဆိုင်ရာအထောက်ပံ့တွေတည်ချပေးပို့နိုင်ရေးပူးပေါင်းအစီအစဉ်မှုတွေလုပ်ကြဖို့နဲ့ယူကရိန်းနိုင်ငံရဲ့နေပြင်းကလက်တွေ့အနေအထားကိုဆွေးနွေးကြဖို့အတွက်ခေါ်ယူတဲ့နေတိုးနိုင်ငံသားရေးဝန်ကြီးများအစည်းအဝေးကို Mr. Blinken နဲ့ Mr. Caliber တို့တက်ရောက်ခဲ့ကြတာဖြစ်ပါတယ်February 24ရက်နေ့ကစပြီးတော့ရုရှားကယူကရိန်းတနိုင်ငံလုံးကိုအင်အားပြင်းနဲ့ဝင်ရောက်ကျူးကျော်တိုက်ခိုက်လို့စားတောက်ကုန်ဈေးတွေမြင့်တက်ကုန်ပြီးတော့ကမ္ဘာနေရာဒေသအနှံ့မှာလက်မှုခေါင်းပါမှုအငက်ဘေးနဲ့ရင်ဆိုင်မှုအနေပူပကြီးလာခဲ့ပါတယ်။စစ်မှုထိပ်သီး9နိုင်ငံ G7 နိုင်ငံများ၏နိုင်ငံသားရေးဝန်ကြီးတွေကဂျာမနီမှာစနေနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပြီးတော့ရုရှားတပ်တွေယူကရိန်းရဲ့ပင်လယ်နဲ့စိတ်ကန်ထွက်ပေါက်တွေကိုပိတ်ဆို့ထားတာဖယ်ပေးဖို့အတွက်ရုရှားအစိုးရကိုတောင်းဆိုသွားပါတယ်။အဲ့ဒီစိတ်ကန်းတွေကနေတဆင့်မှယူကရိန်းထွက်ကုန်တွေဖြစ်တဲ့ကောင်းနံတွေမြေဩဇာနဲ့တခြားလေယာစိုက်ပျိုးရေးပစ္စည်းတွေကိုကမ္ဘာအနှံ့ပြည်ပတွေကိုတင်ပို့ရတာဖြစ်ပါတယ်။ဥရောပမြောက်ပိုင်းဒေသဖင်လန်နိုင်ငံနေတိုးနောက်အတ္လန္တိတ်စစ်စာချုပ်အဖွဲ့နိုင်ငံအဖြစ်လျှောက်ထားဖို့အတွက်ဖင်လန်သမ္မတနဲ့အစိုးရပူးတွဲပြီးကြေညာသွားပါတယ်။ဖင်လန်နိုင်ငံကအဲ့ဒီဆုံးဖြတ်ချက်ကို Helsinki မြို့တော်ကသမ္မတအိမ်တော်မှာပူးတွဲသတင်းစာရှင်းလင်းပွဲကျင်းပပြီးတော့သမ္မတနဲ့ဝန်ကြီးချုပ်ပြောသွားတာဖြစ်ပါတယ်
။ Tasavallan presidentin ja hallituksen ulkopoliittinen valiokunta ovat yhdessä linjanneet että
ဖင်လန်လက်တော်တွင်တွင်ကြားနာပြီးသွားရင်မျိုးတို့အဖွဲ့ဝင်ဖြစ်လာဖို့လျှောက်ထားဖို့အတွက်ဒီကနေ့ပဲသမရနဲ့အစိုးရရဲ့နိုင်ငံသားရေးမူဝါဒကော်မတီတို့အတူတကွဆုံးဖြတ်ခဲ့ကြပါတယ်လို့ဖင်လန်သမရဆောက်လီနီနီစတာကပြောသွားတာပါ။ဝန်ကြီးချုပ်ဆာနာမရင်ကလည်းဒီနေ့ကျမတို့အစိုးရနဲ့သမရကြားပူးပေါင်းဆောင်ရွက်မှုအရေးကြီးတဲ့ဆုံးဖြတ်ချက်ချနိုင်ခဲ့ပါပြီ။ဒီဆုံးဖြတ်ချက်ကိုလာမယ့်ရက်တွေအတွင်းမှာလွှတ်တော်ကအတည်ပြုပေးနိုင်မယ်လို့မျှော်လင့်ကြောင်းပြောသွားပါတယ်။ဖင်လန်လွှတ်တော်ကဒီဆုံးဖြတ်ချက်ကိုလာမယ့်ရက်တွေအတွင်းမှာအတည်ပြုမယ်လို့ခန့်မှန်းရပြီးတော့အဲ့ဒါကလည်းတရားဝင်ဖြစ်အောင်လှုပ်ထုံးလုပ်နေရလို့တာပဲဖြစ်ပါတယ်။အဲ့ဒီကပြီးသွားရင်တော့ဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့တော်ကနေတိုးရုံးချုပ်မှာလျှောက်လွှာတရားမှာဖြစ်ပြီးတော့လာမယ့်သတင်းပတ်တွေအတွင်းဖြစ်လိမ့်မယ်လို့ယူဆရပါတယ်။နေတိုးထိပ်တန်းတန်တမန်တွေကတော့ဖင်လန်၊ရွှေချင်းနဲ့တခြားနိုင်ငံတွေနေတိုးအဖွဲ့ရဲ့ဝင်ဖို့ရှိနေတာနဲ့ပတ်သက်လို့ရယူကရိန်းကိုရှေ့ဆက်ဘလို့ဆက်ပြီးတော့ကူညီထောက်ပံ့ရမယ်ဆိုတာကိုဆွေးနွေးဖို့ဘယ်လင်မြို့တော်မှာတင်းငွေတွေနေကတွေ့ဆုံခဲ့ကြပါတယ်။ ဆွေဒင်နိုင်ငံကတော့ NATO အဖွဲ့ကိုပါဖို့အတွက်စတင်လှုပ်ဆောင်နေပြီဖြစ်ပြီးတော့ American ပြည်အောင်စုကတော့ Finland ရောဆွေဒင်ရောအခုလိုမျိုး NATO အဖွဲ့ရဲ့ဝင်မှုလျှောက်ထားမှုကိုထောက်ခံအားပေးမယ်လို့ပြောထားပါရှင်။ American ပြည်အောင်စုကအရှေ့ဆောင်အာရှနိုင်ငံများအဖွဲ့ ASEAN ဆိုင်ရာတမ်းမတ်ဖြစ်နေ American အမျိုးသားလုံခြုံရေးကောင်စီအကြီးအကဲ Johannes Abraham ကိုခန့်ထားဖို့သမ္မတ Joe Biden ကနာမည်တင်သွင်းလိုက်ပါရှင်။ဒီနေရာက2018ခုနှစ်သမ္မတ Donald Trump စပြီးတော့တာဝန်ယူကြတဲ့ကလက်လက်နေတဲ့နေရာဖြစ်ပါရှင်။အာဆီယံခေါင်းဆောင်တွေနဲ့ American ပြည်အောင်စုထိပ်သီးဆွေးနွေးပွဲနှစ်ရက်ကျင်းပတဲ့ဒုတိယမြောက်နေ့မှာသမ္မတ Biden အဲ့လိုမျိုးနာမည်စင်းတင်သွင်းသွားတာဖြစ်ပါရှင်။မစ္စတာအီဘရာဟင်ရဲ့နာမည်စင်းတင်သွင်းမှုကိုအထက်လွှတ်တော်ကအတည်ပြုပေးရမှာပါ။အခုလိုမျိုးအမေရိကန်ရဲ့ကိုယ်စားလှယ်ခန့်အပ်ဖို့နာမည်တင်သွင်းမှုကိုအာဆီယံကိုယ်စားလှယ်တွေကြိုဆိုခဲ့ကြပါရဲ့။အာဆီယံဆိုင်ရာအမေရိကန်တန်တမန်ခန့်အပ်မှုကအမေရိကန်ပြည်အောင်စုဟာအာရှဒေသမှာတရုတ်နဲ့ဩဇာချင်းခွင်ရှာညှိဖို့အတွက်အမေရိကန်ရဲ့အခမ်းကဏ္ဍကိုအားဖြည့်လှုံ့ဆော်မှုဖြစ်တယ်လို့သုံးသပ်သူတွေကရှုမြင်ကြပါရဲ့။အမေရိကန်ပြည်အောင်စုကအရှေ့တောင်အာရှဒေသမှာဥရုယာသီကိစ္စရပ်တွေပင်လယ်ရေကြောင်းနဲ့လူမှုကျန်းမာရေးအခြေခံအဆောက်အုံတည်ဆောက်မှုကိစ္စရပ်တွေမှာကူညီဖို့အတွက်အမေရိကန်ဒေါ်လာ150ကျော်ပေးအပ်ဖို့ကိုလည်းကတိပြုထားခဲ့တာဖြစ်ပါရဲ့။အစ္စရေးနိုင်ငံဟာအစ္စရေးနိုင်ငံနဲ့ဝင်ရောက်တဲ့ဂါဇာကမ်းမြောင်ဒေသကဂိတ်ပတ်ကိုတနင်္ဂနွေနေ့ကပဲပြန်ဖွင့်ပေးလိုက်ပါရဲ့။ဒေတာရေးမတည်မငြိမ်မှုတွေဖြစ်ပြီးတဲ့နောက်နှစ်ဖက်စာပိတ်ထားတဲ့ဂိတ်ကိုပါလက်ဆိုင်ဒေသတွေအတွက်ပြန်ပြောင်းဖွင့်လှစ်ပေးလိုက်တာလို့အစ္စရေးကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်ဒီဂိတ်ကနေပြီးတော့ပါလက်ဆိုင်နယ်ပွား2000လောက်လာပြီးတော့အစ္စရေးမှာအလုပ်လုပ်ကြရတာဖြစ်ပါရယ်အစ္စရေးရဲ့အောင်မေးပွဲနေနဲ့လွတ်လပ်ရေးနေ့မတိုင်ခင်မေလ3ရက်နေ့ကဒီဂိတ်ကိုအစ္စရေးတို့ပိတ်ပစ်ခဲ့တာဖြစ်ပါရယ်လွန်ခဲ့တဲ့15နှစ်အတွင်းမှာလဲဒါဇာမြစ်အနောက်ဖက်ကန်ဒေသမှာအစ္စရေးနဲ့ဟာမတ်စ်စစ်သေးကြောတွေကြားတိုက်ခိုက်မှုတွေဖြစ်နေခဲ့ပြီးတော့မနစ်ကမေလမှာတော့နောက်ဆုံးဖြစ်ခဲ့တာဖြစ်ပါရယ်ပြီးခဲ့တဲ့ဧပြီလကတော့မွတ်စလင်တွေရဲ့ရမဒန်ဥပုသ်ကာလဖြစ်တဲ့တဝိုင်းတိုက်ခိုက်မှုတွေတင်းမာမှုတွေမြင့်ပြီးတော့တိုက်ခိုက်မှုတွေဖြစ်လာမှာကိုစိုးရိမ်ကြောင်းအစ္စရေးအာဏာပိုင်တွေကပြောခဲ့ပေမယ့်အဲ့တုန်းကဘာမှမဖြစ်ခဲ့ပါဘူးအခုအနောက်ဆုံးအခြေအနေကြောင့်တော့အစ္စရေးမှာအလုံးလုံးဖို့မဖြစ်မနေလိုအပ်တဲ့လူပေါင်း 2.3 သန်းလောက်နေထိုင်တဲ့ပါလက်ဆိုင်းနယ်မြေဖြစ်တဲ့ဂါဇာမြစ်အနောက်ဖက်ကမှာအလုံးလက်မဲ့ဥယေက48ရာခိုင်နှုန်းတိမြင့်တက်လာခဲ့ပါရှင့်
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1905ညလို့ထုတ်လင်းပေးနေပါခင်ဗျာ
ဗီယူအမေရိကန်တန်ရဲ့တနင်္ဂနွေနေ့ညပိုင်းသတင်းတွေကိုကျွန်တော်ဇော်ဝင်းလိုင်းကဆက်ပြီးတင်ပြပေးတော့ပါမယ်ခင်ဗျာCOVID-19 ရောဂါစတင်ပြန့်နှံ့ကြောင်းမကြာခင်ကပဲသိရှိရတဲ့မြောက်ကိုရီးယားနိုင်ငံမှာဒီကနေ့မေလ15ရက်နေ့မှာသေဆုံးသူ15ဦးထပ်ပြီးအတည်ပြုလိုက်တာကြောင့်ဒီကာယောဂါနဲ့ဆက်စပ်သေဆုံးသူ42ဦးရှိသွားပြီဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့အချိန်ကတည်းကနှစ်နှစ်ကြာသူ့နိုင်ငံအတွင်းရောဂါပိုးကူးစက်ပြန့်ပွားခြင်းမရှိဘူးလို့ပြောလာခဲ့တဲ့မြောက်ကိုရီးယားမှာ COVID-19 ကူးစက်နေသူစတင်တွေ့ရှိရကြောင်းကြာသာပတေးနေ့မှာတရားဝင်ထုတ်ပြန်ကြေညာခဲ့ပါတယ်။နိုင်ငံအတွင်းကိုဗစ်ကူးစက်နေသူတွေကိုအပြီလမှာစတင်တွေ့ရှိခဲ့တယ်လို့ယောဂပိုးဖြစ်နေကြောင်းအတည်ပြုပြီးတဲ့နောက်မှာမြောက်ကိုရီးယားအာဏာပိုင်တွေကထပ်မံအတည်ပြုပြောကြားခဲ့ပေမဲ့တိုင်းပြည်အတွင်းကိုဗစ် -19 ဖြစ်နေသူဘယ်နှဦးရှိတယ်ဆိုတာအတိအကျမသိရဘူးလို့ဆိုပါတယ်။တုတ်ကွေးယောဂလက္ခဏာနဲ့တူတဲ့ယောဂပိုးဖြစ်နေသူနောက်ထပ်3သိန်းနီးပါးဆန်းသက်တွေ့ရှိရကြောင်းနိုင်ငံပိုင် KCN နဲ့သတင်းမှာဖော်ပြထားတာကြောင့်အခုအချိန်ထိယောဂပိုးကူးစက်နေသူ8,200ကျော်သွားပြီဖြစ်ပါတယ်။ကျမရေးဆောင်ရှောက်မှုပိုင်းမှာအားနည်းချက်ရှိတဲ့အပြင်ကာကွယ်ဆေးထိုးပေးတဲ့အစီအစဉ်လည်းမရှိတဲ့မြောက်ကိုရီးယားနိုင်ငံမှာအခုလိုယောဂဗိုလ်ကူးစက်မှုတချိန်တိုးမြင့်တက်သွားတာကြောင့်ဆွေးရမှုတွေကြီးထွားလာနေပါတယ်။မြောက်ကိုရီးယားကိုအကူအညီပေးရင်းနိုင်ငံတကာအတန်းဝိုင်းရဲ့ကြိုးပမ်းမှုကိုအမေရိကန်ကထောက်ခံပေမဲ့အမေရိကန်အနေနဲ့တော့မြောက်ကိုရီးယားကိုကာကွယ်ဆေးထောက်ပံ့ပေးမှာမဟုတ်ဘူးလို့သမ္မတအင်ဂျူရောပြောခွင့်ရဂျန်ဆာကီကကြာသပတေးနေ့မှာပြောခဲ့ပါတယ်ခင်ဗျာ။ပြပကိုဂျုံတင်ပုတ်မှုပြပင်ကတ်တကြောင်းအိန္ဒိယအစိုးရကတောက်ချာနေမှာကြေညာခဲ့ပေမဲ့စာနာရိတ်ခါအကြတဲ့ဂျုံတွေ့နေရတဲ့နိုင်ငံတွေကိုတော့အစိုးရချင်းချိတ်ဆက်ဆောင်ရွက်ပြီးတင်ပို့ခွင့်ပြုသွားမယ်လို့အိန္ဒိယအစိုးရကပြောပါတယ်ပုဂ္ဂလိကကုမ္ပဏီတွေအနေနဲ့လည်းအရင်ကသူတို့ရောင်းချဖို့ကတိပြုထားပြီးဖြစ်တဲ့တန်ချိန် 4.3 တန်းကိုဇူလိုင်လအထိတင်ပို့ခွင့်ပြုသွားမယ်လို့အိန္ဒိယကုသရေးဝန်ကြီးဝန်ကြီး BVR Subramanian ကသတင်းတောက်တွေကိုဒီကနေ့ပြောပါတယ် ဒီပြည်လာတော့ကတော့အိန္ဒိယကပြပကိုဂျုံတန်ချင်းတတန်းတင်ပို့ခဲ့ပါတယ်အိန္ဒိယကဂျုံတွေကိုများသောအားဖြင့်အိန္ဒိချင်းဘင်္ဂလားဒေ့ရှ်နီပေါ်နဲ့တရီလင်္ကာနိုင်ငံတို့ကိုတင်ပို့လို့ရှိပါတယ်ပြပကိုဂျုံတင်ပို့မှုတားမြစ်ရခြင်းရဲ့အဓိကအရေးချက်ဟာပြည်တွင်းမှာဈေးတက်နေတာကိုထိန်းချုပ်နိုင်ဖို့အတွက်ဖြစ်ပါတယ်အခုနှစ်စံပိုင်းကစလို့ကမ္ဘာဂျုံဈေးတွေဟာ40ရာခိုင်နှုန်းတက်သွားခဲ့ပါတယ်ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းဒေသမှာစစ်သွေးကြော်တွေရဲ့တိုက်ခိုက်မှုကြောင့်လူငယ်ရေးတပ်ဖွဲ့ဝင်တွေအပါအဝင်ကလေးငယ်တွေနဲ့လူနည်းစုစစ်လူမျိုးစုတွေအနည်းဆုံး10ဦးသေဆုံးခဲ့တယ်လို့ပါကစ္စတန်အာဏာပိုင်တွေကပြောပါတယ်ပဋိကျင်မှုတွေနဲ့ရင်ဆိုင်နေရတဲ့ခိုင်ဘာပထွန်းခွာခရိုင်အတွင်းကဝါဇီဇီစတန်မြောက်ပိုင်းမှာဖြစ်သွားခဲ့တဲ့အဲ့ဒီပြစ်ခတ်မှုကြောင့်စစ်သား3ဦးနဲ့ကလေးငယ်3ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်သေဆုံးသွားကြတဲ့ကလေးငယ်တွေဟာအသက်6နှစ်ကနေ17နှစ်အကြားရှိတယ်လို့ဆိုပါတယ်အာဖဂန်နစ္စတန်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ဒီဒေသဟာမကြသေးခင်ကာလတွေအထိအကြမ်းဖက်အဖွဲ့အစည်းတွေအခြေစိုက်လှုပ်ရှားနေတဲ့ဒေသဖြစ်ပါတယ်။ဒီချိန်ထဲမှာပဲခရိုင်မြို့တော်ပရှားဝါမှာအမည်မသိတနသမားကကားပေါ်ကနေတနနဲ့ပြစ်ခတ်ခဲ့တဲ့အတွက်စစ်လူမျိုးဈေးဆိုင်ပိုင်ရှင်အမျိုးသားနှုတ်ဦးတေဆုံးသွားတယ်လို့ရဲတွေနဲ့မျက်မြင်သက်သေတွေကပြောပါတယ်။အခုလိုအကြမ်းဖက်တိုက်ခိုက်တဲ့လှုပ်ရက်ကိုပြစ်တင်ရှုံ့ချကြောင်းပါကစ္စတန်ဝန်ကြီးချုပ်ရှဘက်ဆာရစ်ကပြောပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ဘက်ဖလိုမြို့မှာစနေနေ့ကလူမဲတွေနေထိုင်တဲ့အရက်ကကုန်စုံဆိုင်ထဲမှာလူ၁၀ဦးကိုတနက်နေ့ဝင်ပစ်ခတ်ခဲ့တဲ့အသက်၁၈နှစ်အရွယ်လူပြူအမျိုးသားကိုစနေနေ့နောက်ပိုင်းမှာတရားဝင်ဆွဲချက်တင်လိုက်ပြီးဖြစ်ပါတယ်။တနက်သမားဟာနယူးယောက်ပြည်နယ်တခြားခရိုင်တစ်ခုကနေနိုင်ရီအတန်းကြားတကိုယ်တည်းကားနဲ့မောင်းလာပြီးမှဗောင်းမြန်တနက်နေ့ပစ်ခတ်မှုကိုအင်တာနက်ပေါ်မှာပါဓာတ်ရိုက်ထုတ်လွှင့်ပြသခဲ့တယ်လို့နယူးယောက်ပြည်နယ်အာဏာပိုင်တွေကပြောပါတယ်။အခင်းဖြစ်တဲ့နေရာကိုရဲတွေရောက်လာတဲ့အချိန်တနတ်သမားကသူ့ကိုယ်သူတေချောင်းကြံဖို့ရည်ရတဲ့အနေနဲ့သူ့လက်ဘင်းကိုတနတ်နဲ့ချိန်ထားခဲ့ပေမဲ့ကိုကိုကိုအသေးမတတ်ဖို့ရဲတွေကစီယုံပြောဆိုနိုင်ခဲ့တယ်လို့ဘက်ဖလိုမျိုးရဲမှူးကြီးဂျိုးဆက်ဂရမာဂလီယာကသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။လူပြူလူမျိုးတူဖြစ်တဲ့တနတ်သမားဟာလူမဲတွေအများစုနေထိုင်တဲ့နေရာကိုတမင်တကာလာပြီးလူမျိုးရေးရအခုလိုပြစ်ခတ်တပ်ဖြတ်တာဆိုတဲ့ပြောဆိုမှုတွေလည်းထွက်ပေါ်နေပါတယ်ခင်ဗျာ။တွေလည်းထွက်
တနင်္ဂနွေညပိုင်းသတင်းအစီအစဉ်ကိုမတ်အေးတန်နာကျော်နဲ့ကိုဇော်ဝင်းနိုင်တို့ကတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ရေဒီယိုရုပ်သံအစီအစဉ်ကို Facebook စာမျက်နှာနဲ့ YouTube တို့မှာလည်းဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်။မကြာခင်မှာတော့တာလီဘန်တွေအုပ်ချုပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့စီးပွားရေးပြိုလဲလူနီပါဖြစ်နေတဲ့အခြေအနေကိုတင်ပြဖို့ရှိပါတယ်။အခုတော့အနာဂတ်မျှော်လင့်ချက်ပျောက်ဆုံးနေတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အခြေအနေကိုကြည့်ကြရအောင်ပါ။လူဦးရေတသန်းနီးပါးခိုလုံရာလူနေထူထပ်များပြားလွန်လာတဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကဒုက္ခသည်စခန်းတွေထဲမှာ9နှစ်ကျော်ကြာနေထိုင်နေကြရတဲ့ရိုဟင်ဂျာလူငယ်တွေ၊တက်ကြီးရွယ်အိုတွေ၊အမျိုးသမီးနဲ့ကလေးငယ်တွေဟာနှစ်နဲ့ချီပိတ်လောင်ခံထားရတယ်လို့ဖြစ်နေပြီးသူတို့အတွက်အနာဂတ်မဲ့မျောလင့်ချက်တွေပျောက်ဆုံးနေကြရပါတယ်မြန်မာနိုင်ငံမှာဆရာနာတိမ့်ခံထားရတဲ့အတွက်သူတို့နေရရင်းကိုပြန်ဖို့ဆိုတာကလည်းအခုချိန်ထိမရေမရာဖြစ်နေသေးပါရိုဟင်ဂျာဒုက္ခသည်တချို့ကိုဆက်သွယ်မေးမြန်းထားတဲ့မက်ဆုမွန်ကအကြောင်းစုံကိုပြောပြမှာပါရှင်
လွန်ခဲ့တဲ့2018ခုနှစ်ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့စစ်တပ်စခန်းတွေနဲ့နေသားစောင့်တပ်ပေါ် ARS အစိုးရအဖွဲ့ရဲ့တိုက်ခိုက်မှုတွေရဲ့နောက်ပိုင်းစစ်တပ်နဲ့နေသားစောင့်တပ်တွေရဲ့နေမြေရှင်းလင်းမှုတွေအတွင်းအသက်ဘေးကနေစိုးရိမ်ရလို့ဒေသခံတွေဘေးလွတ်ရာကိုဥယျာဉ်စွန့်ခွာထွက်ပြေးခဲ့ကြရပြီးအဲ့ဒီထဲကရိုဟင်ဂျာမွတ်စလင်9သိန်းကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ကိုရောက်သွားချတာပါအဲ့ဒီနေမြေရှင်းလင်းမှုတွေအတွင်းမှာလူမျိုးတုံးတက်ဖြတ်မှုနဲ့လူခွေချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်ဆိုတဲ့စွဲချက်နဲ့မြန်မာနိုင်ငံဟာနိုင်ငံတကာတရားရုံး ICJ မှာလက်ရှိတရားရင်ဆိုင်နေရတာပါ2022ခုနှစ်ဒီနှစ်မတ်လထဲမှာပဲအမေရိကန်ပြည်ထောင်စုကလည်းရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်စစ်တပ်ရဲ့အကြမ်းဖက်တိုက်ခိုက်ခဲ့မှုကို genocide လူမျိုးတုံးတက်ဖြတ်မှုအဖြစ်တရားဝင်သတ်မှတ်လိုက်ပြီးဖြစ်ပါတယ်ဒီသတင်းပတ်ထဲမှာပဲမေလ12ရက်နေ့တုန်းကဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေခိုလုံနေထိုင်ရာဒုက္ခသည်စခန်းတွေစီကိုကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးယန္တရား WIWN အဖွဲ့ရောက်လာလို့လူခွေချိုးဖောက်ခံရမှုတွေကိုကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့မိသားစုတွေကရရရှင်တွေတွေ့ဆုံပြီးတော့နင့်နာခံရသူတို့တရားမျှတမှုရရေးဆွေးနွေးတင်ပြခဲ့ကြတယ်လို့ Korean Tresongwin Yangede, Rohingya Dukhaberi ga Pyo Pya Ba Le. Di Lo Ti Am Nyata Mu Ya Yi Myo Lin Ni Chin Ma Be, Di Tain Chi De Rohingya Ri Ha, Ari Bangladesh Sakhan Ni Ma Be, Kho Lo Ni Thain Kae Ja Ya Da, 9 Min Jaw La Bi Phit Bin Me Lu, Ne Yan Yin Go Pyan Bo Ga Le Ma Ye Ya, Anagat Ga Ma Te Ma Cha Phit Ni Se Ba Lu, Yakai Mi Ne Maung Daw Sa Di, Aku Lat Shi Ba Lukha Le Dukha De Sakhan Ma, Kho Lo Ni Thain Ne Rohingya Dukha De U Jaw Myin Ga Pyo Ba Le.
Ini Mela Sene Yan Ni Bo Bya.ดาบลาเอกเป็นอันก็ครอบครัวทุกคนสักครั้งกูทุกบ้านกูพัฒนาสุนยาวเดเอามาเจ้าหน้ารู้ยังจะไปสิ่งนั้นเนี่ยน้าสักครั้งต้องเห็นกันตัวนั้นเลยจะส่งใครจะวางเลยน้าเมลเล่ตอนนี้คุยมาบ่เบียสักครั้งเมื่อสักทีมาลูกค้าเลยอเมริกาอยู่ยาวลาวาเอามาเจ้าหน้ารู้ว่าดูคนที่คุณเลยรู้บ้างสิ่งนั้นอยู่เจ้าหน้าป่าวงจะวางเลยเจ้าหน้ารู้ว่าทนายส่วนลูกอาจจะ
ในยามนี้บอกที่สาโรเจนโรเบกาโรที่จะติดต่อเข้ามาเอ้ยอันนี้ส่วนเจนโรว่าดีดูข้อเสียสักการ์นี้เจนโรว่าคุยในยามนี้มาในยามนี้ยิ่งกว่าเจนโรว่าเนี่ยงเจนจีมาเลยดาวิเม่เจนโรว่าอินเทอร์เนชั่นแนลซีกูริตี้เนี่ยเจนโรว่าตัวดูดกันในยามเดือนลุกส่งไปกว่าเจนโรว่าเซนต์จีก็เข้ามาคู่ดีในยามนี้ที่เธอมางานนี้จะวิวโน่งาตุเกโร่งานนี้ลูราบิโอราโฮเอชเนติกเรียนนิราจาร์ลูรีเลชีเดโบโน่ไอมาลาบิโคลงนิราจาร์ลูรีซีโร่ในยามเดือนมั
ကျွန်တော်တို့ကဒီလူကြီးတို့ခဆရာမြန်မာနိုင်ငံကနေမုံထုံးခံရတာလူအစုစီ၅ရက်၆ရက်ဝင်နေလို့ရှိပြီတရှိလူတွေမှာဒီဒုက္ခတွေစကားမှာလူကြီးကကျက်သိပ်ပြီးတော့နေခံရတာတော်တော်လေးဆူဆူဝါးနဲ့ကျန်းစားချမိနေကျွန်တော်ကနေတိုင်းဖတ်တော့နေရတာပါဒီမှာပညာရေးချက်မှကြီးအဲဆောင်ပါဗျာအဲဒါနဲ့ခါခဲနဲ့အဲတော်တော်လေးချုံခဲရနေပါလေ ကလေးတွေစီပညာရေးပိုင်းရတော့တော်တော်လေးဆုံးရှုံးသွားကြတာကိုတို့သိရပါတယ်။နောက်ဒီလိုပုံစံမျိုးဆက်ဆက်သွားမယ်ဆိုရင်မျိုးစက်တီလူငယ်တွေရဲ့ပညာတွေပေါ်တော်တော်လေးဆုံးရှုံးသွားမှာကိုကျွန်တော်အဆုံးမြင်ပါတယ်။ဒီပညာတွေဆုံးရှုံးမှုစီရင်ဒီလူတွေရဲ့ဘဝကတော့ပြတ်စီးသွားသလိုပါအဲစီးသွားမှာကိုကျွန်တော်အဆုံးမြင်တော့ပါတယ်။ဟုတ်ကဲ့ရှင်။နောက်ဒီမှာစီးသွားလဲပိုင်လဲမရှိသလောက်ပဲ။
နောက်ဆောက်ဝဲနေတဲ့ကျွန်တော်တို့ကအမှတ်တမ်းမှာဟောအခက်အခဲနဲ့ကျွန်တော်တို့ကစတုံးနေတန်ရတာရိုဟင်ဂျာတွေအတွက်ပညာရေးအလုပ်ကိုင်အခွင့်အလမ်းနဲ့ကြော်ရှင်လွတ်လပ်မှုဆိုတာမရှိသလောက်ရှားပါးလွန်းတယ်လို့နေထိုင်စားသောက်ရဲ့အခက်အခဲစိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်အထူးသဖြင့်လူမမယ်ကလေးငယ်တွေနဲ့လူငယ်တွေရဲ့အနာဂတ်မျှော်လင့်ချက်ကပျောက်နေပြီးဘာမှရည်ရ ပြောပါတယ်
။ကျွန်တော်တို့ဒီလောက်ကြီးအကက်ကဲနဲ့ချုံနေရတယ်ဆိုတော့ကျွန်တော်မှဒီမှာကပ္ပါပေါ်မှာဥပမာသေးပြီးတော့ပြောရဖို့အဲ့လောက်ကြီးဥပမာတော့မရှိဘူး။ဒီမှာကျွန်တော်ချမ်းမာရေးခွင့်ရရေးပြီးတော့လောကန်အခွင့်အလမ်းအဲတခြားစီးပွားရေးကိစ္စဘာမှစဉ်းမပြေပါဘူး။ကျွန်တော်တို့အဲဒီတော့အစောဝန်နေထိုင်ရေးဒါအစစရရပေါ့နော်ကျွန်တော်တို့လုံးဝစဉ်းမပြေပါဘူး။ကျွန်တော်ကလေးငယ်တွေပြောမယ်ဆိုလို့ရှိရင်ဒီမှာကလေးတွေတူပွားလာပါတယ်တူပွားလာတယ်ဆိုတော့ဒီမှာနေရကလည်းတူတက်တယ်ဆိုတော့ဒီမှာကလေးတွေကစားဖို့စိုးဖို့နေရာတော့ဒီမှာမရှိသလိုပါပဲကျွန်တော်ပြောမယ်ဆိုလို့ရှိရင်တော့ဒီမှာလောင်းဝကလေးတွေဆင်းနေပြေလို့ပေါ့ဒီနေ့ဆင်းနေမြောက်ဦးကျွန်တော်ချင်းစီယူလောင်းရင်ထဲမှာပဲနေရတယ်မကောစပါတိကောမယ်ဆိုလို့ရှိရင်လည်းဒီမှာကွန်ပျူတာလိုပါတယ်ဒီမှာ CIC ရဲ့ gaming class ရဲ့ကွန်ပျူတာလိုပါတယ်ကျင်းတင်လို့ရှိတယ်ဒီကနေဒီမှာလွေပြောင်းပြဲလိုက်တဲ့ချောင်းပေါ့နော်အဲ့ဒီလမ်းမဲနဲ့ဆရာဝန်လမ်းမဲရောရစ်ခွဲတာဝန်ခံပေါ့နော်အဲသူတို့ရောလမ်းမဲနဲ့ CIC ရှင်ရတယ်အဲ့ဒီကတစီ CIC ကနေကျွန်တော်ကွန်ပျူတာပဲလေဒီကွန်ပျူတာနဲ့သွားလာရတာပါ
အခုလက်ရှိမှာတော့ရိုဟင်ဂျာဒုက္ခသည်တွေတင်းချီထွက်ပြေးခိုးလို့ရကော့စ်ဘဇားခရိုင်တွေကဒုက္ခသည်စခန်းနေထဲမှာအခုချိန်ထိယာယီရွက်ဖြင့်တဲလေးတွေနောက်ကုလကစလုပ်ပေးထားတဲ့အုတ်ခံအပေါ်ရန်ကာရန်ထားတဲ့တဲရင်လေးတွေမှာကလေးငယ်လေးတွေကိုဝင်ဆောင်မိခင်တွေတက်ကြီးကျွယ်ကိုအဖိုးဖွားတွေနဲ့နာမကျန်းဖြစ်သူတွေဟာစုပြုံပြုတ်သိမ့်နေကြရတာဖြစ်ပါတယ်။လေဝင်လေထွက်မကောင်းတဲ့အပြင်တကိုယ်ရည်ကျန်းမာရေးအတွက်ရောမိုးတက်လေပြင်းကြတဲ့ရာသီဥတုထံကိုခံနိုင်ဖို့ပါကြန့်ခိုင်တဲ့အိမ်တွေမဟုတ်ပါဘူးလို့ရိုဟင်ဂျာတွေကပြောပါတယ်။ ဒီလိုနေရာကိုပြန်မိုးကလည်းမဖြစ်နိုင်ပြင်ပကိုလည်းထွက်ခွင့်ပိတ်ပင်ခံထားရတဲ့ဒီရိုဟင်ဂျာဒုက္ခသည်အများစုရဲ့ထူးမခြားနာလာတဲ့နေတူကလည်းပတ်မှုတွေကြောင့်မွန်ချမှုတွေကလည်းလွတ်မြောက်အောင်ဗာဆန်ချကျွန်းကိုထွက်သွားရမျိုးနောက်အလုပ်ပွဲစားတွေကလည်းတဆင်ရေလန်းကလည်းတခြားနိုင်ငံတွေစီကိုအလုပ်လုပ်ဖို့ထွက်ပြေးကြတာတွေလည်းရှိတယ်လို့ကိုအောင်မြင်ကပြောပြပါတယ်ဒီမှာအလုပ်တွေမှာနှ
ဒီတော့သူတို့ကအမချင်းမှာတွေ့ပြီးတော့အဲ့လိုသွားတာလည်းရှိတယ်ပြီးတော့တချို့တက်လေကအဲ့ဒီကိုသွားကြည့်တော့ပြင်လာတာလည်းရှိတယ်ကိုကြည့်တော့ဒီဘက်ကိုဟုတ်ကဲ့ဒီမှာမန်နေရှင်လို့ပြင်လာတာလည်းရှိတယ်ပြီးတော့တချို့ကဒီမှာလူနေမှုအစင်းအတန်းကတော်တော်လေး เออเนี่ยตังเยบ่เนาะเราว่ามาคอมโบสรดิมาอนาเกเลไม่ชีบูสุบิรอตะชุลุดอก็ดีกันนี่ดาเลเนี่ยแหละดีกันนี่ห่อซะเยเล้งจ้องเนาะเยเล้งจ้องเนี่ยคู่พี่รอเอเมเลเซียโตไทยโตเออเอ่อแล้วมันมาในเงินแบกกันนี่บ่เนาะดีกันนี่มันมาในเงินเนี่ยมันมาในเงินซะนี่ไทยโตเนาะไทยกันนี่เมเลโกเอลุเยเล้งเยเล้งจ้องน่ะ
ตัวตั้วละเลยชื่อเดอะดิเมนตาวมาเตซูมูเลยชื่อเดมาอนาเกกะไม่ชื่อบุเป็นตัวกูตั้วเนี่ยแม้ตั้วเมซุโลซิงเลยตันตัวเตยินดอเมยจีบ่เนาะชินชินดอชวยจีบ่เอลุตะบ้อเนี่ยตัวก็เอลุตั้วเนี่ยล่ะชื่อบาเลยพี่แกเดตะดิ้นปะตงก็เวอิสลามบาตาวินโลอุทุเมทายาอิบาตาเยป่วยรอเท่มแม่ขึ้นเดโดกะเดสะกั้นฤเดก็มีเปลี่ยนแปลงจิตะคู่สีโกตัวตั้วเกจาลุโรฮิงญายาเนี่ยฉีอะพันซีเท่มเท่ขันเกยาบาเด တနင်္ဂနွေမှာပဲတပြုံကြီးနေရတာလူဦးရေကလည်းအရန်ကိုထူထက်လွန်းနေတာကြောင့်လူတွေကသွားစရာလာစရာမရှိတဲ့အတွက်ဘာသာရေးပွဲနေတယ်လို့အားလည်းရပွဲတော့ဆိုရင်မိသားစုတွေကလေးငယ်လေးတွေနဲ့လူငယ်တွေဟာခိတခဏတာပဲဖြစ်ဖြစ်တာမန်လူတွေလို့ပြောပြောပါပါနေကြကြလို့ထွက်ခဲ့ကြတာလို့ဒုက္ခတွေကပြောပါတယ်။ဒါအပြင်ဒုက္ခတဲ့စခန်းတွေထဲမှာမိဘေးရေဘေးလို့မြေပြိုကျမှုလို့သဘာဝဘေးအန္တရာယ်တွေနဲ့လည်းရင် ရှိတဲ့ရိုဟင်ဂျာတွေရဲ့နေရာရင်းမြန်မာနိုင်ငံကိုပြန်လို့တဲ့မျှော်လင့်ချက်ကတော့အတော့ကိုနေပါနေပါတယ်ရိုဟင်ဂျာဆိုတဲ့အတုံးကိုလက်ခံမထားတဲ့ဆီယာနာတိန်ထားစင်မြန်မာနိုင်ငံဘက်မှာတော့ဒီတိန်ချီတဲ့ရိုဟင်ဂျာတွေနေရာရင်းကိုပြန်လာရေး
ကုလသမဂ္ဂဘင်္ဂလားဒေ့ရှ်ဆိုရာတို့နဲ့ပူးပေါင်းဆောင်ရွက်လှုပ်ဆောင်နေပါတယ်လို့ဆိုပေမဲ့ဒီရိုဟင်ဂျာဒုက္ခတွေကိုပြန်လည်လက်ခံနိုင်ရေးအစီအစဉ်တွေကတော့နှောင့်နှေးနေဆဲဖြစ်ပါတယ်ရှင်။မဆုမမရှင်တနုနေညာချန် VOA News.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါရစေ။အခုတော့ဒီရုရှားကနေပြီးတော့ယူကရိန်းပေါ်ကျူးကျော်စစ်ကြောင့်တခြားနိုင်ငံတွေကိုဘာတွေရိုက်ခတ်နေတယ်လဲဆိုတာကြည့်ကြရအောင်ပါ။ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အတွက်အဲ့ဒီဒေသကဓာတ်မြေဩဇာတွေကိုမှီခိုအားထားနေရတဲ့ဂါနာလိုနိုင်ငံတွေအတွက်စားတောက်ကုန်ထုတ်လုပ်ရေးမှာစိုးရိမ်မှုတွေကြီးထွားလာနေပါတယ်။ ဒီပြဿနာပြည်လဲရေးအတွက်လယ်သမားတွေအနေနဲ့ချက်ချင်းမြေဆွေးစတဲ့ဒေတာအတွက်သဘာဝဓာတ်မြေဩဇာတွေကိုတုံ့ကြဖို့ဂါနာအစိုးရကတိုက်တွန်းနေပါတယ်။ဒီအကြောင်း VOA သတင်းတောက် Sina Nu Todd ဂါနာကနေသတင်းပေးပို့ထားတာကိုကိုစောဝင်းလိုင်ကပြောပြပါပါရှင်။
ကိုကိုတောင်သူဂရိစ်အာရေးရဲ့ကိုကိုပြည်နယ်မှာအသီးတွေစတင်နေပြီဖြစ်တာကြောင့်အသီးတွေပိုကြီးထွားအောင်ဓာတ်မြေဩဇာလောင်းပေးဖို့လိုနေပါတယ်။
ဒါပေမဲ့ရုရှားကယူကရိန်းကိုကျူးကျော်တိုက်ခတ်မှုကြောင့်ဈေးတွေကမနစ်ကရဆိုင်ငါးစားလောက်တက်သွားတယ်လို့သူကပြောပါတယ်။ဘုကလည်းစရွာလာပြီဆိုတော့ဒီအချိန်ကဓာတ်မြေဩဇာထဲဖို့အကောင်းဆုံးပဲလေ။ကျမတို့အတွက်အချိန်ကတိတ်မရှိတော့ဘူး။အစိုးရစီကဓာတ်မြေဩဇာမရတယ်လို့အပြင်ကလည်းဝယ်လို့မရဘူး။အရင်ကတော့ချက်ချီးကိုဓာတ်မြေဩဇာဖြစ်သုံးရတယ်လို့တခြားလယ်သမားတွေထံကကြားရပါတယ်။ဒါကြောင့်ကျမ
ဒုတိယဆုံးအများဆုံးထုတ်လုပ်တဲ့ခန္ဓာနိုင်ငံကိုအဓိကတင်ပို့ပါတယ် ရုရှားကယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့အပေါ်တန်ခါပိတ်ဆို့မှုတွေကလည်းရုရှားကကွန်ပျူတာစီတွေပြင်သွင်းဖို့မဖြစ်နိုင်ဘဲဖြစ်နေပါတယ်။ဒါမျိုးဩဇာစီးတွေထပ်တက်လေအောင်မယ်လို့ဂါနာကိုကာဘုတ်အဖွဲ့ပြောခွင့်ရရှိရှိဝါဖိုးကပြောပါတယ်။
ဂါနာကိုကာဘုတ်အဖွဲ့အနေနဲ့လက်ရှိမှာတန်းစီဩဇာစားထိုးသုံးနိုင်ဖို့လယ်သမားတွေအတွက်ချက်ချေးတွေဝယ်ထားပါတယ်။ဒါကလက်ရှိပြဿနာစိန်ခေါ်မှုကိုပြေလည်စေမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။
ဝယ်လို့ရတယ်မရဘူးဆိုတာနဲ့ဈေးနှုန်းကတော့ကျွန်တော်တို့လုပ်ငန်းပေါ်မှာတည့်ရောက်မှုတော့ရှိပါမယ်။ချက်ချီးတွေဟာအာဟာရဓာတ်ပြဝပြီးတဘာဝပတ်ဝန်းကျင်အတွက်လည်းပိုအကျိုးရှိတယ်လို့သူကဆက်ပြောပါတယ်။
It is scientifically proven that the poultry manure.
ချက်မစင်နေဟာဓာတ်မြေဩဇာအစားထိုးသုံးမှုအကောင်းဆုံးဖြစ်တယ်ဆိုတာသိပ္ပံနှီးကြစမ်းသပ်ထားပြီးသားဖြစ်တယ်လို့ဇီဝမြေဩဇာလည်းဖြစ်ပါတယ်။ဒါကြောင့်စားထိုးစရာရှိနေတဲ့အချိန်မှာအစိုးဆုံးအချိန်ရောက်အောင်ဘာလို့စောင့်နေကြမလဲ
။ဓာတ်မြေဩဇာရှာပါတဲ့ပြဿနာပြည်လည်ကြီးအတွက်မြေဆွေးတွေစုဆောင်းတဲ့တူလောင်ယုံတွေနိုင်ငံတော်တည်ဆောက်နေပြီလို့ဂါနာစပ်ပြိုးရေးဝန်ကြီးဌာနဒုတိယဝန်ကြီးယောပရင်ပေါင်အဒိုကပြောပါတယ
် Everywhere there is this compost site
မြေဆွေးတူလောင်ယုံတွေနေရာတိုင်းမှာစောင့်နေပါလေဒါတွေအစင်းနဲ့ထည့်ရင်ဇီဝမြေစာဖြစ်လာမှာပါဆိုတော့ဇီဝမြေစာတွေအနေငယ်ကဘလောက်ထိထိရောက်မှုရှိမလဲဆိုတာကျွန်တော်တို့စောင့်ကြည့်ရမှာပါတနင်္ဂနွေလို့အတိုင်းတာနဲ့ဒီတိုင်းပဲကျွန်တော်တို့လုပ်တင်ပါတယ်
ရုရှားကကမ္ဘာမှာဂျုံအများဆုံးထုတ်လုပ်တဲ့ယူကရိန်းကိုကျူးကျော်တိုက်ခတ်တာကြောင့်ကမ္ဘာဆန္ဒရေးခါအပေါ်ချင်းချောက်မှုတွေဖြစ်ပေါ်လာနေပါတယ်။ဒီအခြေအနေကကိုဗစ်ကာယောဂါကနေရုံထွက်လာနေကြတဲ့ဆဟာရတဲကန္တရာတောင်ပိုင်းဆင်းရဲတဲ့နိုင်ငံတွေကိုပိုပြီးအထိနာစေတယ်လို့ IMF နိုင်ငံတကာငွေကြေးရမောင်ငွေအဖွဲ့ကပြောပါတယ်။ဒါပေမဲ့ကာနာစပ်ပျိုးရေးဝန်ကြီးကတော့ဇီဝဓာတ်မြေဩဇာကိုပြောင်းသုံးခြင်းကဆန္ဒရေးခါရှားပါတဲ့အခက်အခဲကိုကျော်လွှားနိုင်ပြီးရည်ရှိမှာတဘာဝပတ်ဝန်းကျင်ကိုလည်းအကျိုးဖြစ်ထွန်းစေမယ်လို့ယုံကြည်နေပါတယ်ခင်ဗျာ။
ကိုယ်စော်ဝင်လိုက်ပါရှင်မတာခင်မှာတော့တနူးနေညချမ်းတင်ဆက်နေတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့တာလီဘန်တွေအုပ်ချုပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံမှာစီးပွားရေးအခြေအနေပြိုလဲပျက်စီးလူနီးပါးဖြစ်နေတဲ့အခြေအနေကိုမအေးတန်နာကျော်ကပြောပြမှာပါရှင
်အာဖဂန်နစ္စတန်နိုင်ငံရဲ့စီးပွားရေးကြားလူနေရာမှာရှိရတယ်ကမ္ဘာလုံးနိုင်ငံရှိမှာအခုလာတာလီဘန်တို့လက်ထက်ရောက်သွားကြတဲ့ကစီးပွားရေးပိုဆိုးလာပါတယ်လူထုအသစ်ပြည်ပြဝင်ဝင်က2021နောက်ဆုံး၄လမှာ၃ပုံတပုံကျော်အောင်ကျဆင်းသွားပါတယ်။အာဖဂန်နစ္စတန်လူဦးရေ98ရာခိုင်နှုန်းစီးပွားမှုတက်မှတ်မြင့်အောင်ရောက်နိုင်တယ်လို့ကုလသမဂ္ဂရဲ့တက္ကသိုလ်ကအစီရင်ခံစာမှာသတိပေးထားပါတယ်။ပြီးတော့ရှိသမျှလူတွေအားလုံးဒီပါစားတောက်စရာအလုံးလောက်မရပါဘူး။နိုင်ငံဒီချင်းလေးဖြစ်ဘလို့ရောက်သွားရတာပါလဲ။တာလီဘန်တွေမထိန်ချုပ်ခင်ကတည်းကအာဖဂန်နစ္စတန်နိုင်ငံကပြည်ပအကူအညီပေါ်မှာအများကြီးမှီခိုနေခဲ့ပါတယ်။တာလီဘန်အာဏာရတော့အခုကြီးအထောက်ပံ့တွေလည်းရပ်သွားပြီးတော့အနောက်နိုင်ငံတွေကပိတ်ဆို့တင်ခတ်ကြပါတယ်။အင်းအာဖဂန်အစိုးရရဲ့ပိုင်ဆိုင်မှုဒေါ်လာ18,000ကိုအမေရိကန်ကထိန်းချုပ်လိုက်ပါတယ်။အဲ့ဒီငွေတွေကတဝက်ကိုစက်တင်ဘာ17ရက်နေ့တိုက်ခိုက်မှုမှာထိခိုက်သူတွေကိုပေးပြီးကျန်တဲ့ဝက်ကိုအာဖဂန်ကလူသားချင်းစာနာမှုဆိုင်ရာကိစ္စတွေမှာသုံးဖို့လုပ်မယ်လို့အမေရိကန်သမ္မတဘိုင်ဒန်ကဖေဖော်ဝါရီလကပြောပါတယ်။ဒါကခိုးယူမှုဖြစ်တာလည်းပဲငါဆိုပါတယ်။တခါပိတ်ဆို့မှုကြောင့်အာဖဂန်ဗတ်စနစ်ပြိုလဲခဲ့ပြီးတော့နိုင်ငံပြပငွေသွင်းထုတ်လုပ်ဖို့ခတ်သွားပါတယ်။ရလကတော့အာဖဂန်ငွေတန်ဖိုးကျဆင်းပြီးတော့ကုန်စည်နှုန်းတွေအကုန်တက်လာတာဖြစ်ပါတယ်။အစိုးရပိုင်ဆိုင်မှုတွေထိန်းချုပ်ထားခံရတာကြောင့်သူ့ငွေကြေးတန်ဖိုးကိုပိတ်တင်ဖို့မစွမ်းဆောင်နိုင်ပါဘူး။တခါပိတ်ဆို့မှုမရှိရင်တော့အာဖဂန်ရဲ့စီးပွားရေးအခြေအနေကခက်ခဲပါတယ်။ကလာချေမိုးခေါင်နေတာနဲ့ကမ္ဘာစားတောက်ကုန်စည်တက်နေတာပေါင်းလိုက်တော့အစားအသောက်တော်တော်များများကိုကာမန်အာဖဂန်ပြည်သူတွေဝယ်မစားနိုင်ပါဘူး။ကိုဗစ်ကူးစက်ကကြီးနဲ့နိုင်ငံရေးအကူအပြောင်းမှာဘီယိုကရေစီအစိုးရလုပ်ပုံမဟုတ်တာတွေကြောင့်စီးပွားရေးကပိုဆိုးရပါတယ်။တာလီဘန်တို့ထုတ်ပြန်တဲ့စီးပင်းအလုပ်တော်တော်များများအမျိုးသမီးတွေမလုပ်ရ၊ကလီမာတွေအလဲတန်းကြောင့်မတက်ရဆိုတာကြောင့်လည်းပိုဆိုးရပါတယ်။လုပ်ငန်းဝင်မှာအမျိုးသမီးတွေပြတ်ကွက်မှုဒေါ်လာ10,000လောက်ဆုံးရှုံးစေပါတယ်။မင်းကလေးတွေလည်းလည်းကြောင်းပေးမတဲ့လို့တာလီဘန်ရဲ့စီးပွားရေးဆွေးနွေးပွဲတွေကိုအမေရိကန်ကဖျက်လိုက်ပါတယ်။စီးပွားရေးတိုးတက်မှုကိန်းကတိတ်မဟန်လာပါဘူး။အခုအချိန်ဒီတိုင်းကဆက်သွားမယ်ဆိုရင်2009ကတည်းကရှိခဲ့တဲ့စီးပွားရေးတိုးတက်မှုအလုံးဆုပ်ယူသွားမယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်။လက်တလောလုပ်တဲ့စစ်ကဲရအာဖဂန်94ရာခိုင်နှုန်းကသူတို့စစ်စစ်ရဲရဲနေရတဲ့အခြေအနေအတော်ဆိုးတယ်လို့ယူဆပါတယ်။ဒါကကောလက်စကဲရနိုင်ငံတနိုင်ငံအတွက်2005ခုနှစ်နောက်ပိုင်းအဆိုးဆုံးအနေထားပါ။အာဖဂန်တွေသူတို့အနာဂတ်အတွက်လည်းမျှော်လင့်ချက်မဲနေပါတယ်။နောက်5နှစ်မှာသူတို့အနာဂတ်ဘယ်လိုရှိမလဲခံမှန်းမှန်းတော့အာဖဂန်အမျိုးသမီးတွေကတခြားနိုင်ငံတွေအားလုံးထက်အနေဆုံးကိုခံမှန်းပါတယ်။အမျိုးသားတွေလည်းမထူးလာပါဘူးရှင်။
မအေးတန်တာကြပါရှင်တနုနေညချမ်း VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိတင်ဆက်နေပါတယ်ရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ် ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကိုဒောင်းလုဒ်ရယူပါ VOA မြန်မာပိုင်းကတင်ဆက်နေတဲ့ဒီရေဒီယိုနဲ့ရေဒီယိုကနေတိုက်ရိုက်နားဆင်နေကြတဲ့ဒေါ်လာရှင်တွေတခါ Facebook နဲ့ YouTube တို့ကနေတိုက်ရိုက်ကြည့်ရှုနားဆင်နေကြတဲ့ကဘာတလွားကဒေါ်လာရှင်အားလုံးကိုလည်းကျေးဇူးတင်ပါတယ်။ကျမတို့တင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးမယ်ဆိုရင်ပေးပို့ရမယ့် email လိပ်စာကတော့ burmese@voanews.com ဖြစ်ပါရှင်။အခုကျမတို့ဆက်လက်တင်ဆက်မယ့်အသက်ရှင်ကဏ္ဍတွေထဲမှာကဘာမြမမီဒီယာမြင်ကွင်းမြမပြည်ကပေးစာသတင်းတွေကတူတာထူးခြားဆန်းများကဘာသတင်းများစာရာတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့ပထမဦးဆုံးကဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုကြည့်ရှုနားဆင်ရအောင်ပါ။ပြည်တွင်းနိုင်တင်ဆက်နေတဲ့ဒီအစီအစဉ်မှာဒီတစ်ပတ်အတွက်တော့လုံတန်းရှင်လူတန်းစားရောအလုတ်သမားလူတန်းစားပါအကျက်အတဲနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအကြောင်းကိုဆွေးနွေးတင်ပြမှာပါ။ကျမကဂူကြီးတင်ဆက်ထားပါရှင်။
အားလုံးနဲ့မင်္ဂလာပါခင်ဗျာဒီတစ်ပတ်ကဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေလုံငန်းရှင်လူတန်းစားရောအလုသမားလူတန်းစားပါအကြက်တဲနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါ2022မေလ10ရက်နေ့ကထိုင်းနိုင်ငံဘန်ကောက်မြို့ကိုလေကြောင်းခီးနဲ့သွားရောက်မယ်ကမ္ဘောဇာဗန်ဒုတိယအမှုဆောင်ရာရှိချုပ်နန်းလိုင်ခန်းကိုစစ်ထောက်လိုင်းရေးကရန်ကုန်လေစိတ်မှာဖမ်းဆီးတယ်ဆိုတဲ့သတင်းတွေဆိုရှယ်မီဒီယာတွေအပေါ်မှာအတော်လေးပြန့်နှံ့ခဲ့တာတွေ့ရပါတယ်စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူကတော့နန်းလိုင်ခန်းကိုဖမ်းဆီးထားခြင်းမရှိပါဘူးလို့ညင်းဆိုပါတယ်အေရီသတင်းဌာနကတော့နန်းလိုင်ခန်းလေစိတ်တွင်ခိတ္တထိန်သိမ်းစစ်ဆေးခံရလို့ကောင်းစဉ်ပြီးဖော်ပြထားတဲ့သတင်းမှာတော့ကမ္ဘောဇာလုပ်ငန်းစုပိုင်ရှင်ဦးအောင်ကိုဝင်းသမီးဖြစ်သူဒေါ်နန်းလိုင်ခန်းသည်ပြီးခဲ့သည့်မေလ10ရက်နေ့၌အချိန်နှစ်နာရီကျော်ကြာဖမ်းဆီးစစ်ဆေးခြင်းခံခဲ့ရသည်လို့ရေးသားထားပါတယ်။အဲ့ဒီသတင်းမှာပဲဒေါ်နန်းလိုင်ခန်းကိုရန်ကုန်လေစိတ်မှစစ်ဖက်ရေးရာလုံခြုံရေးအဖွဲ့စရဖကဗိုလ်မှူးချုပ်မြတ်လင်းကခေါ်ယူမေးမြန်းစစ်ဆေးခဲ့တာဖြစ်ကြောင်းလည်းဖော်ပြထားပါတယ်
။အခုဖြစ်ရမတိုင်မီကလည်းစစ်ကောင်စီအနေနဲ့ထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတွေဖြစ်ကြတဲ့ဈေးကဘာဦးခင်ရွှေတို့တားဖားနဲ့အေဒီဦးချစ်ခိုင်တို့တားဖားတွေကိုလည်းဖမ်းဆီးထိန်းသိမ်းတာတွေလုပ်ခဲ့ပါတယ်။ဒီလိုဖမ်းဆီးမှုတွေကြောင့်မြန်မာပြည်ကစီးပွားရေးလုပ်ငန်းရှင်ကြီးတွေဟာအကြောင်းရှာဖမ်းဆီးမှာကိုစိုးရိမ်ထိန်းလန့်နေကြရပြီးစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဆက်ဆံရေးအစဉ်ပြေအောင်စ조사နေကြရတယ်လို့ RFA ရဲ့သတင်းဆောင်မတစ်ပုဒ်ဖြစ်တဲ့ထိတ်တန်းလုပ်ငန်းရှင်ကြီးတွေကိုဖမ်းဆီးမှုစစ်ကောင်စီဝေဖန်ခံနေရဆိုတဲ့သတင်းဆောင်မမှာရေးသားဖော်ပြထားပါတယ်။အဲ့ဒီဆောင်မားထဲမှာပဲ2021ခုနှစ်ဖေဖော်ဝါရီလ1ရက်နောက်ပိုင်းကမ္ဘောဇာဗန်ဥက္ကဋ္ဌဦးအောင်ကိုဝင်းကလွှဲရင်တိုင်းပြည်ရဲ့ထိတ်တန်းလုပ်ငန်းရှင်အားလုံးနီးပါးရန်ကုန်စစ်ထက်ရေးရာလုံခြုံရေးအဖွဲ့ရဲ့ခေါ်ယူစစ်ဆေးတာကိုခံခဲ့ရတယ်လို့ဖော်ပြထားပါတယ်။ဆောင်မားရဲ့ညီကုန်းမှာတော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဝရုံးသုံးကဖြစ်လာတဲ့ဗန်ပြက်တနာဆိုးရွားတဲ့လျှက်စစ်မီးဖြတ်တောက်မှုတရားဥပဒေကင်းမဲ့မှုနဲ့စီးပွားရေးလုပ်ငန်းကြီးတွေအပေါ်နှီးမျိုးမျိုးနဲ့ကန့်သက်ထိန်းချုပ်မှုတွေကြောင့်တိုင်းပြည်ဟာအထွေထွေအကျက်အတဲကိုရင်ဆိုင်နေရပြီးလူတိုင်းမလုံခြုံမှုနဲ့စိုးရိမ်ပူပန်မှုတွေကိုခံစားနေရတယ်လို့စီးပွားရေးလုပ်ငန်းရှင်တအူးရဲ့မှတ်ချက်ကိုဖော်ပြထားပါတယ
်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာစီးပွားရေးလုပ်ငန်းအများစုဟာပုံမှန်ပြန်မလည်ပတ်နိုင်ကြသေးပါဘူး။နိုင်ငံသားကလာရောက်ယင်းနှိမ့်နှံတဲ့စီးပွားရေးကုမ္ပဏီကြီးတွေလည်းပြန်လည်ထွက်ခွာနေကြပါတယ်။အခုလက်တလောမှာကိုကပ်ပလီပင်လယ်ပြင်မှာရှိတဲ့ရဲတကွန်ကမ်းလွန်ရေနံနဲ့တဘာဝတန်းငွေစီမံကိန်းမှာယင်းနှိမ့်နှံထားတဲ့မလေးရှားကပက်ထရိုနတ်ထိုင်းက PTTEP နဲ့ဂျပန်က NUS ကုမ္ပဏီတွေအားလုံးစီမံကိန်းကနေအပြေးပိုင်ထွက်ခွာကြမယ်ဆိုတဲ့သတင်းကိုမေလ2ရက်နေ့ကထုတ်ပြန်ခဲ့တာတွေ့ရပါတယ်။ဒီလိုအခြေအနေမှာဘူပန်ရဲ့အမိတ်ကြော်ညာစာအမှတ်စနစ်မြင်ဆောင်2022အရစီးပွားရေးလုပ်ငန်းတွေရဲ့ဒေါ်လာဝင်ငွေကိုထိန်းချုပ်ပြီးအမေရိကန်ဒေါ်လာကို1850ကျပ်သတ်မှတ်ကမြန်မာကျပ်ငွေနဲ့မလဲမနေရလဲခိုင်းတာကြောင့်ပို့ကုန်သွင်းကုန်လုပ်ငန်းတွေလုံရကန်ရပိုခက်ခဲလာတာတွေ့ကြုံနေရပါတယ်။ဒီအကျိုးဆက်ဟာတကြံပြီးကာလ AB နှောင်းပိုင်းမှာလောင်စာဆီပြက်လက်တာနဲ့ကြုံတွေ့ခဲ့ရပါတယ်။ဒီလိုအခက်အခဲတွေကြုံတွေ့နေရချိန်မှာပဲလွန်ခဲ့တဲ့3နှစ်ကျော်ကပို့ကုန်စီးရင်လက်ကြံကိုအကြောင်းပြကကုမ္ပဏီ158ခုနဲ့ဒါရိုက်တာအဖွဲ့ဝင်440ဦးကိုနာမည်ပြည့်စီးရင်ထည့်သွင်းလိုက်တယ်လို့ ကောင်စီရဲ့ဘူဘန်ကမေလာဆယ်ရည်နေ့ကထုတ်ပြန်ကြေညာလိုက်တဲ့အကြောင်းကိုမြန်မာနိုင်ငံတရင်ထဏာကဖော်ပြထားပါတယ်။ကုမ္ပဏီတွေအနေနဲ့ပို့ကုန်ရောင်းရငွေတွေကိုတင်ပေါ်တင်ပြီးသုံးလအတွင်းမှာတက်ဆိုင်ရာဘန်စင်းမှာနိုင်ငံခြားငွေအဝင်မပြလို့အခုလိုနာမီဘီယာစီးရင်သွင်းအရေးယူတာလို့သိရပါတယ်။
လက်တလောအခြေအနေမှာစီးပွားရေးလုပ်ငန်းကြီးတွေလုပ်ငန်းရှင်ကြီးတွေအခက်အခဲအကျက်တဲတွေနဲ့ရင်ဆိုင်နေရတယ်လို့ပဲအထက်ကလူဒန်းစားအလုပ်သမားလူဒန်းစားတွေဟာလည်းစားဝတ်နေရေးအတွက်ပုံမခက်ခဲတဲ့အခြေအနေတွေနဲ့ရင်ဆိုင်နေကြရပါတယ်အထူးသဖြင့်အလုပ်ကန်ရှားပါးလာပြီးစားတောက်ကုန်ဈေးနှုန်းတွေဇက်တိုက်တက်နေတဲ့ဒဏ်ကိုခံစားနေကြရပါတယ်
ခုလက်ရှိမှာလောက်ကန်များရှာဝင်ငွေရမတိုးဘူးနဲ့ကုန်စည်နှုန်းများဇက်တိုက်တက်နေတယ်။ဟောတားတပိတာကတောင်း1000ကျတားရင်ပုံ1000 2000ပေါင်း1000ဆိုရင်1500တဲမီတတော်ရရှိရာတပိတာကျတားတဲ့ကောင်ဆို900မေတာတပိတာဆိုတောင်းခွဲအကျင်းတပိတာ1000ပဲဒီစစ်စစ်ဆိုလို့ရှိရင်တပိတာ1500
ဆောင်းစီတပိတာဆိုခုနှစ်ထောင်ဈေးတည်ရှိတယ်။ဆန်ဆိုလို့ရှိရင်လည်းရွှေကိုပေါ်စမ်းမှုရှယ်တပိတာဆိုလို့ရှိရင်နှစ်ထောင်ရှိရာခွန်လီမဆန်တပိတာနှစ်ထောင်ကျပ်ဖြစ်နေပါလေ။ကျွန်တော်အရင်ကဈာနယ်တစ်ခုမှလုံးလုပ်ပါလေ။ဒီအနာသိမ့်ပြီးတဲ့နောက်ပိုင်းတော့ဈာနယ်တိုက်ကလည်းပိတ်လိုက်ရတယ်။အလုံးမရှိပြန်ဘူးခု။အများပြန်မိဘလည်းပြန်လို့ဖို့ကလည်းတိကျတဲ့အတိုင်းပဲရွာတွေကမ
နိုင်ငံသားကုမ္ပဏီကြီးတွေပြန်လည်ထွက်ခွာတာအလုပ်ကံအများဆုံးဖန်တီးပေးတဲ့အထည်ချုပ်လုပ်ငန်းတွေဟာအလုပ်သမားတွေချော့ချစိတ်ယုံတွေပိတ်သိမ်းကြတဲ့အတွက်အလုပ်လက်မဲ့တွေတိုးပွားလာနေပါတယ်။ကြေးလက်ဒေသတွေမှာလည်းအေဂျင့်တင်ရိတ်မှုမရှိတာစိုက်ပျိုးရေးလုပ်ငန်းတုံးသွင်းအားစုဈေးတွေကြီးမြင့်လာတာတွေကြောင့်လုပ်ငန်းလုပ်ကံမှုခက်ခဲလာနေကြပါတယ်။ပြည်တွင်းမှာလည်းစစ်ဘေးရှောင်အရေ င်မြန်မာနိုင်ငံပြိုလဲသွားနိုင်တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမစ္စတာဘာရှလက်ကဒီနှစ်စာမိုင်းကလေးကစိုးရင်တကြီးသတိပေးခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာအငတ်ဘေးပြဿနာနဲ့ဆင်းရဲမွဲတေမှုဒဏ်ကိုနိုင်ငံလူ့ရည်ရဲ့တဝက်ကျော်ခံစားရနိုင်တယ်လို့ကုလသမဂ္ဂရဲ့အစည်းအဝေးခန်းစာတွေကလည်းသတိပေးထားပါတယ်။ဒီလိုအခြေအနေတွေကြောင့်မြန်မာနိုင်ငံရဲ့ပြဿနာဟာပြည်တွင်းရေးကိုကျော်လွန်ပြီးဒေသတွင်းပြဿနာစီဥတည်နေပြီလို့ဆိုရမှာဖြစ်ကြောင်းပါခင်ဗျာ
။ကြည်သွေးနိုင်တင်ဆက်နေတဲ့ကမ္ဘာမြေမမီဒီယာမြင်ကွင်းအစီအစဉ်ပါရှင်။အခုဆက်လက်ပြီးတော့မအေးတနာကျော်အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြည့်ရှုကြရအောင်ပါ။
ကျင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါလေတော်ရရှင်များရှင်ဗီဒီယိုကိုရေးလာရတော်ရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချာပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်ရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်ကျောင်းနိုင်ဆိုတဲ့တော်ရရှိရဲ့အစာကိုအရင်ဆုံးဖော်ပြပေးကြပါမယ်။မင်္ဂလာပါ။ VOE ကိုစာတစ်ခါမှမပို့ဘူးလို့ Messenger ကနေပို့ပေးကြတာရောက်ပါလားမရောက်ဘူးလားအကြောင်းပြန်ပါတဲ့။ VOE အဖွဲ့သားတွေအားလုံးစိတ်ချမ်းသာ၊ကိုယ်ကျန်းမာခြင်း၊လူရာဆန္ဒအမြဲဆုံးပြည့်ဝပါစေလို့ဆုတောင်းရင်းနဲ့နေ့စဉ်ထာဝရအားပေးလျက်ပါဆိုပြီးတော့ကိုကျော်နိုင်စာရေးလာပါလိမ့်ရှင်။ဟုတ်ကဲ့ကိုကျော်နိုင်စာရောက်ပါလေ။အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ဘေကင်းရှင်လဲပါစေလို့လဲဆုတောင်းပေးချင်ပါသေး။ရွှေညောင်သားလေးဆိုတဲ့ရင်းနေကြတော်ရရှင်ဒီတစ်ခါလဲစာရေးပြန်လာပါလေ။အားပေးနေကြပါရဲ့ဟုတ်ကဲ့သိပါရဲ့ဒီတော်ရရှင်က
VOA ကျွန်တော်ကအားပေးနေကြပါ။ရေဒီယိုခေတ်ကလေးကဆိုပါတော့ကျွန်တော်အခုထိမှတ်မိနေပါသေးတယ်။2004ခုနှစ်တည်းကရွှေပြောင်းလူသားဘဝနဲ့ထိုင်းကိုရောက်ပါတယ်။ကျွန်တော်အလုတ်စလုပ်တဲ့အိမ်ကထိုင်းရဲမှုအိမ်ပါ။နွားကြောင်သားအလုတ်ပါ။
ဒီရဲ့ရေမှုကကျွန်တော်ကိုရေဒီယိုတလုံးဝယ်ပြီးပါတယ်မြန်မာလိုင်းဆိုတော့ဗီအိုအေတလိုင်းပဲရတယ်လေအဲ့ဒီတွေကကျွန်တော်သဘောလဲကျဘဟုသုတလဲရတယ်ဗီအိုအေကိုနားထောင်ပြလာတာပါအခုကျွန်တော်အသက်60ရှိပါပြီနေဝင်အာနာသိန်းနဲ့တထောင်900
တန်းရွှေထက်တာရဲ့မင်းအောင်လိုင်းခေရောက်ပြန်ပြီဗီအိုအေဟုတ်ကဲ့ပါထောင်900 60နှစ်ခုနှစ်မှာမွေးဖွားတဲ့တော်ရရှင်ထောင်900 80ရှစ်အာနာသိန်းကာလကောနားထောင်ခဲ့ပြီခုအခုနောက်တစ်ခါအာနာသိန်းနဲ့ခင်မှာပါရေဒီယိုလေးနားထောင်ရပြန်ပါပြီဆိုပြီးတော့စာရေးပြောလာတာဖြစ်ပါတယ်မင်္ဂလာပါဗီအိုအေကျွန်တော်ကတော့ချင်းပြင်းနဲ့ပလဝကတခါမျိုးသားတယောက်ပါဆိုပြီးတော့ရေးလာတဲ့ပလဝလူငယ်တော်ရရှင်ရ
Jabazi, Geno Viego Nasena, Natang Tongu Negadega, Kusoye, Sakone Shibavi, Viego Kama Sam Yebu Babu, a Kupioza, a Jampezia Shido Yelai Daba, a Jampezi Nagaro, Vioeha Mimata Pieter Dwajau, Nizwe Chinareka, Mima Nizwego, Tepe Sejamare, Uma Natang Nasan Nakune, Zanwai Chow Yesoye, Tangtonga Shisa Tongu, Piato Lazan Haye, Edilu Ponza Mu Tepe Sejamare. ဒီနေ့ကကျင်းရတဲ့မအေးတနာကြော်ရဲ့စကားပြောကြအောင်လူငယ်ကဏ္ဍကိုကြိုက်ပါတယ်အခုတော့အဲ့ဒီအစီအစဉ်မလွှင့်တာကြပါပြီနောက်ပြီးတော့မန်းညွညွလေးရဲ့မတူတာလေးတွေကိုလည်းသဘောကျပါတယ်အရင်တော့ကလွှင့်ပါတယ်အခုတော့မလွှင့်တော့ပါဘူးနောက်ဦးအောင်ခင်ရဲ့ဦးကျော်စံတာတို့ရဲ့ဆွေးနွေးခန်းတွေကိုတအားကြိုက်ပါတယ်နောက်ပြီးတော့တစ်ခုပြောချင်တာကတော့အရင်တော့ကဆိုရင်ရေကဆိုးရအာဘော်ကိုကျင်းရတဲ့အခါ
မြမပြီကပေးစာများအစီအစဉ်ပြီးပြီးချင်းတစ်ချင်းတစ်ပုတ်လွှင့်ပေးပါရယ်အခုအဲ့ဒီတစ်ချင်းလည်းမကြားရတာကြားပါပြီအဲ့ဒါကြောင့်ဒီတစ်ပတ်တစ်ချင်းတစ်ပုတ်လွှင့်ပေးစီလိုပါရယ်မြမပြီသူပြည်သားအားလုံးအတွက်ထွေတင်ရဲ့ကျယ်ရီစုံလေးညကိုလွှင့်ပေးစီလိုပါရယ်ဗျူရီကအခုမာရီအားလုံးနေကောင်းကျန်းမာကြပါစေဟုတ်ကဲ့ပါဒီပလက်ဝါကလူငယ်တော်ရရှင်အခုလိုမျိုးစာပြည့်ပြည့်စုံစုံရေးပြီးတော့ Kusa, Sepio Lara, Do Ye Sago, Patsidane, Tita Vareno. Yeswe Kisa, T. Yeswe Garo, the Doras in Pura de Bobari, Nemaje Sway, English Yeswe, Hemujinapida. နောက်ပြီးတော့သတင်းတွေကိုမြန်မြန်ပြောပြဖို့ရှိနေတော့နှုတ်ခွန်းဆက်အပိုင်းကိုအရှိကြီးမပြောတော့တာလဲပါပါမယ်နော်ဒါပေမဲ့ပြောလိုက်ပါမယ်အမေရိကန်အစိုးရအာဘော်ကတော့အဲ့ဒီအာဘော်ပြောပြပြီးချင်းနောက်မှာပဲဒါအမေရိကန်အစိုးရရဲ့အာဘော်ပဲဆိုတာကိုပြောပါတယ်အရင်တော့ကပြောလို့ခုလည်းပြောနေသေးပါဒီထားပြီးတော့နားထောင်ကြည့်ပါနော်ပြီးတော့ဒီတော်ရရှင်တောင်းလာတဲ့တခြင်းဒီမှာဒီတောင်းတဲ့တခြားသူတွေကိုလည်း
ဒီနေ့ကတော့ကျွန်တော်တို့ရဲ့ပြည်သူ့ကောင်စီရဲ့ဒီနေ့ကတော့ကျွန်တော်တို့ရဲ့ပြည်သူ့ကောင်စီရဲ့ဒီနေ့ကတော့ကျွန်တော်တို့ရဲ့ပြည်သူ့ကောင်စီရဲ့ဒီနေ့ကတော့ကျွန်တော်တို့ရဲ့ပြည်သူ့ကောင်စီရဲ့ဒီနေ့ကတော့ကျွန်တော်တို့ရဲ့ပြည်သူ့ကောင်စီရဲ့ဒီနေ့ကတော့ကျွန်တော်တို့ရဲ့ပြည်သူ့ကောင်စီရဲ့ဒီနေ့ကတော့ကျွန်တော်တို့ရဲ့ပြည်သူ့ကောင်စီရဲ့ဒီနေ့ကတော့က ဒီစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့ဒီအစီအစဉ်တွေကိုနားဆင်ပြီးတော့ဒီစီစဉ်တွေနဲ့ပတ်သက်တဲ့ဒီသူတို့ရဲ့ဒီမျိုးစာချက်လေးတွေကိုရေးလာရတဲ့တော်ရှင်တွေရဲ့အစားလေးတစ်စောင်းနှစ်စောင်းကိုလည်းပြောပြပေးကြပါမယ်။ကျွန်တော်တို့ဆီကနေပြီးတော့ဆေးရသဝင်မှုလူမျိုးတော်တက်ပြတ်မှုနဲ့လူသားမျိုးနွယ်တို့ပေါ်ကျူးလွန်တဲ့ပြစ်မှုတွေဘလို့အတိတ်ပဲဖွင့်ဆိုချက်ရှိတယ်လ ပဲလို့ထင်တယ်တကယ်လက်တွေ့မှာကဩဇာအာဏာပါဝါရှိရဲ့အဖွဲ့အစည်းမဟုတ်ဘူးလို့ယူဆပါတယ်လက်တွေ့မှာဆိုရှုတ်ချရရဲ့တဝင်လွန်ပေးပို့ရရဲ့အဲ့ဒီအဖွဲ့အဲ့ထက်မပိုပါဘူးဆိုပြီးတော့သူကသူ့ရဲ့ဒီမျိုးစားချက်ဒီနိုင်ငံတကာရာဇဝတ်မှုတရားရုံးကိုကုလသမဂ္ဂကနေပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုရေးလာပါရင် လိုကီဆိုတဲ့တော်ရရှင်ကတော့ကျမတို့ဒီတဲမကြီးအစီအစဉ်မှာဟင်းသီးရွက်တွေပူရစာပေးဖို့တင်းနေကြတင်းဆက်ပေးခဲ့တာနဲ့ပတ်သက်ပြီးတော့သူကတော့မြန်မာနိုင်ငံမှာဟင်းရွက်တွေလက်ဆောင်လို့ထားနိုင်မှုကခက်ပါရင်တဲ့ပူအိုက်တဲ့အတွက်ဟင်းရွက်တွေညှို့ကုန်ပါတယ်တသက်လွတ်တွေစားကောင်းလို့ရရလဲခက်တော့ချက်လွယ်တဲ့အသားတွေပဲစားခြင်းကြတယ်ဆိုပြီးတော့သူကဒီမြန်မာနိုင်ငံမှာကြုံနေရတဲ့အခြေအနေကိုဒီ
အခုဆက်ပြီးတော့ရင်ဖွင့်လာရေးလာတဲ့တော်ရရှင်ရဲ့စာတွေကိုလည်းဖော်ပြပေးကြပါရစေ။စာများကိုမပေးပါနဲ့ကချင်ပြည်နယ်ဗမော်မျိုးကပြည်သူတို့ဥပါအကောင့်တို့မဟုတ်ပါဘူးဆိုပြီးတော့ရေးလာတဲ့တော်ရရှင်ကတော့ပြည်သူလူထုတွေကြုံတွေ့နေရတဲ့အခက်အခဲဖြစ်ပါတယ်ဆိုပြီးတော့ဒီစီရေးပြည်ပခါကြာကြုံနေရတဲ့ပြည်သူတွေရဲ့အခက်အခဲကိုရေးပြလာပါတယ်။မင်္ဂလာပါဗျူကြီး။ကျွန်တော်ကငယ်တုန်းကရ ကျွန်တော်တို့ရဲ့တနင်္ဂနွေခက်ခဲတွေကြားထဲမှာပြည်သူတွေပို့ပြီးတော့ခက်ခဲလာကြတဲ့အကြောင်းရင်းပါအခုကြုံနေရတဲ့အောက်ခြေလူရန်စားတွေရဲ့စာဝန်တွေအတွက်စေမီကောင်ဖြစ်မိလို့ပါကိုယ်တိုင်လှုပ်လှမ်းမဲ့ဖြစ်နေသူမလို့အားလုံးကိုလည်းကိုကျင်းစားပါတယ်စစ်တပ်နဲ့အန်ယူဂျီတို့ပြောတဲ့ပြည်သူလူထုဆိုတာဘယ်သူကိုပြောရလဲလို့လည်းသိချင်မိပါတယ်ကျွန်တော်တို့ကအနာဂတ်ပြောင်းအောင်လုပ်ခဲ့
ကျွန်တော်ကအားပေးနေကြပါထောက်လာခြင်းစေဖို့တော်မှာမရှိပါဘူးအများပြည်သူစားဝတ်နေရခက်ခဲတဲ့အခြေအနေကိုရင်ဖွင့်ရေးသားလာတဲ့တော်ရရှင်ဖြစ်ပါရဲ့ရှင်ဒီကိုရေးလာတဲ့တော်ရရှင်ရဲ့စာတွေကိုဒီတစ်ပတ်တော့ဒီမှာနေရက်ချင်ပါတယ်နော်အားလုံးအတွက်ပုံမှန်ကောင်းမှုအဆင်ပြေတဲ့တင်ပြတ်တစ်ပတ်စားနိုင်ပါစေလို့ဆန္ဒပြုပါရဲ့ရှင် ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းအတွေ့အကြုံတွေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းအထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ ဗီဒီယိုဘန်ဒစ်ညူးဆိုရယ်ဗီဒီယိုမြန်မာပိုင်းရဲ့ဖေ့စ်ဘွတ်စာမျက်နှာကိုတွားပြီးတော့လက်ချက်တွေလာပြီးတော့ရေးနိုင်သလိုဗီဒီယိုမြန်မာပိုင်းဖေ့စ်ဘွတ်မက်ဆေ့ချာကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။ မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာရင်ဗီဒီယိုမြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလိုဗီဒီယိုမြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ပေးနေသလိုဗီဒီယိုမြန်မာပိုင်း ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambi ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambi.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးဒီရက်နေ့ရင်ချင်းရှင်လန်းချမ်းမြေကြပါစီရှင်။
ဒါကတော့မအေးတနာကျော်အသက်ရှင်တင်ဆက်နေတဲ့မြန်မာပြည်ကပေးစာကဏ္ဍပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။အခုကျမတို့ဒီညချမ်း VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းတိုမီတာ32.5စက်တိုအပြင်လိုင်းလက်မီတာ190ကီလိုဟက်စ်တင်ကား90ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဆက်လက်ထုတ်လွှင့်မယ့်သတင်းတွေကတူတာအစီအစဉ်မှာတော့ဆွီဒင်၊နော်ဝေး၊ဒိန်းမတ်၊ဖင်လန်နဲ့အိုက်စ်လန်စတဲ့၅နိုင်ငံပါဝင်တဲ့ Nordic အဖွဲ့အကြောင်းကိုမတ်ညွန်ညွန်လင်းကပြောပြပါပါရှင်။ ဆိုတာကတော့ဥရောပမြောက်ဖက်ဆွန်းဒေသမှာရှိတဲ့နိုင်ငံတွေကိုခေါ်ဆိုတာပါ။အဲဒီနိုင်ငံတွေကတော့ဒိန်းမတ်၊နော်ဝေး၊ဆွီဒင်၊ဖင်လန်၊အိုက်စ်လန်နဲ့ဒိန်းမတ်နိုင်ငံရဲ့အစိတ်အပိုင်းတွေဖြစ်ပြီးကိုပိုင်အုပ်ချုပ်ခွင့်ရဖာရိုးအိုင်လန်ဒ်၊ဂရင်းလန်တို့အပြင်ဖင်လန်နဲ့ဆွီဒင်နိုင်ငံတွေကြားမှာကျွန်းပေါင်း6000ခုနရာကျော်နဲ့ဖွဲ့စည်းထားတဲ့အော်လန်အိုင်လန်ဆို
နော်ဒစ်နိုင်ငံတွေအားလုံးရဲ့လူဦးရေက2019ခုနှစ်ရဲ့စီးရင်စရာတွေအရတော့28တန်းကျော်ရှိပါတယ်။စုစုပေါင်းဧရိယာအခြေဝင်းကစတူရမိုင်ပေါင်း3,400,000ကျော်ရှိပါတယ်။နော်ဒစ်နိုင်ငံတွေထဲမှာဆွီဒင်နိုင်ငံကလူဦးရေ10,300,000ကျော်ရှိပြီးလူဦးရေအများဆုံးနိုင်ငံဖြစ်ပါတယ်။ဧရိယာအခြေဝင်းအကြီးမားဆုံးနိုင်ငံကလည်းဆွီဒင်နိုင်ငံပဲဖြစ်ပြီးစတူရန်ကီလိုမီတာပေါင်း4,400,000ကျော်ရှိပါတယ်။နော်ဒစ်နိုင်ငံတွေရဲ့အဓိကဘာသာစကားတွေကတော့ Danish, Finnish, Icelandic, Norwegian နဲ့ Swedish တို့ဖြစ်ကြပါတယ်။နော်ဒစ်နိုင်ငံတွေကနိုင်ငံသားတွေရဲ့ချမ်းမြတဦးချင်းဝင်ငွေကိုကြည့်မယ်ဆိုရင်တစ်နှစ်ကို American Dollar 5,800ရှိပါတယ်။နော်ဒစ်နိုင်ငံတွေထဲမှာဒိမတ်ဖင်လန်ဆွီဒင်နိုင်ငံတွေဟာဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေဖြစ်ပါတယ်။နော်ဝေးဒိမန်အိုက်စလန်နိုင်ငံတွေကတော့မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO အဖွဲ့ဝင်နိုင်ငံတွေဖြစ်ကြပါတယ်။အဲ့ဒီနိုင်ငံတွေထဲကဖင်လန်နိုင်ငံဟာကမ္ဘာပေါ်မှာနိုင်ငံသားတွေအတွက်ပျော်ရွှင်ပွဲရအကောင်းဆုံးနိုင်ငံဖြစ်လက်တလောကုလသမဂ္ဂထုတ်ပြန်ချက်မှာပါရှိခဲ့ပါတယ်။တနည်းတစ်ချိန်ပြုလုပ်တဲ့အဲ့ဒီစစ်တမ်းမှာဒါဟာဆိုရင်လေးချိန်စက်တိုက်ပျော်ရွှင်စရာအကောင်းဆုံးနိုင်ငံအဖြစ်ရှိနေတာပါ။နော်ဒစ်နိုင်ငံတွေပူးပေါင်းဆောင်ရွက်မှုတွေပြုလုပ်နိုင်ဖို့အတွက် Nordic Council နဲ့ Nordic Council of Ministers ဆိုတာကိုဖွဲ့စည်းထားပါတယ်။ Nordic Council ကိုဒိန်းမတ်၊ Finland, Iceland, Norway, Sweden, Faroe Island, Greenland, Åland Island စတဲ့ Nordic နိုင်ငံတွေရဲ့ကိုယ်စားလှယ်89ဦးနဲ့ဒုတိယကမ္ဘာစစ်ကြီးအပြီးကာလတွေဖြစ်တဲ့1952ခုနှစ်မှာဖွဲ့စည်းခဲ့တာပါပထမဆုံးစတင်ဖွဲ့စည်းချိန်မှာဒိန်းမတ်အိုက်စလန်နော်ဝေနဲ့ဆွီဒင်လေးနိုင်ငံပါဝင်ခဲ့ပြီး၃နှစ်အကြာ1955ခုနှစ်မှာတော့ဖင်လန်နိုင်ငံပါဝင်ခဲ့ပါတယ်1990ခုနှစ်မှာ Faroe Islands နဲ့ Åland Islands 1984ခုနှစ်မှာ Greenland တို့အဖွဲ့ဝင်အဖြစ်ပါဝင်ခဲ့ကြပါတယ်နော်ဒစ်ကောင်စီရဲ့ကိုယ်စားလှယ်89ဦးဟာနော်ဝေး၊ဆွီဒင်၊ဒိန်းမတ်၊ဖင်လန်နိုင်ငံတွေကအယောက်20စီနဲ့အိုင်စလန်က9ဦးလို့ဖြစ်ကြပါတယ်။အဲ့ဒီအထဲမှာဒိန်းမတ်နိုင်ငံကိုယ်စားလှယ်2ဦးစီက Faroe Islands နဲ့ Greenland ကိုကိုယ်စားပြုရပြီးဖင်လန်နိုင်ငံကိုယ်စားလှယ်2ဦးကတော့ Åland Islands ကိုကိုယ်စားပြုပေးရပါတယ်။အဲ့ဒီလိုနိုင်ငံကိုယ်စားပြုအဖွဲ့ဝင်တွေဟာမိမိတို့သက်ဆိုင်ရာနိုင်ငံရဲ့ပါလီမန်အမတ်တွေဖြစ်ကြရပါတယ်။အဲ့ဒီနိုင်ငံတွေဟာလူအခွင့်အရေးနဲ့ပတ်သက်လို့အပြည့်အဝအလေးထားတဲ့နိုင်ငံတွေဖြစ်ကြပြီးအလုပ်သမားသက်မက်ကတွေအားကောင်းတဲ့နိုင်ငံတွေလည်းဖြစ်ပါတယ်။နောက်တဲ့နိုင်ငံတွေဟာမြမအရေးနဲ့ပတ်သက်လာပြီးဆိုရင်လည်းအမြဲတမ်းတက်တက်ကြွကြွရှေ့တန်းကဆောင်ရွက်ပေးနေတဲ့နိုင်ငံတွေလည်းဖြစ်ပါလိမ့်ရှင်
။မင်းညညလင်းတင်ဆက်တဲ့သတင်းတွေကတူတာအစီအစဉ်မှာအခုဆက်လက်ပြီးတော့ကဘာတလွားထူးခြားစံပြသတင်းတွေကိုကိုငင်းချက်နဲ့မက်ခင်ဖြူထွေးတို့ကပြောပြမှာပါရှင်။
အရေးပေါ်ကဲဆဲရေးတွေမှာရှေးဥတုနာပြည်သူကိုဗြိတိန်နိုင်ငံမှာမိုးပြံဝစ်စုံတစ်ခုကိုစမ်းသပ်ပြန်တန်းခဲ့ပါတယ်။ Gravity Industries Company ကထုတ်လုပ်တဲ့ဒီမိုးပြံဂျက်ဝစ်စုံကို 3D printer နဲ့ထုတ်လုပ်ထားတာဖြစ်ပြီးတော့ကြောဘက်မှာဂျက်အင်ဂျင်တစ်လုံးနဲ့လက်နက်ဖက်အတွက်ဂျက်အင်ဂျင်အသေးနှလုံးတပ်ဆင်ထားပါတယ်။အမြန်နှုန်းတစ်နာရီမိုင်80အထိပြန်တန်းနိုင်ပြီးတော့အမြင့်ပေ12,000အထိဒီပညာအရပြန်နိုင်ပါတယ်။ဒါပေမဲ့လည်းအခုစမ်းသပ်မှုမှာတော့ဘေးကင်းလုံခြုံဖို့အတွက်ခဏနေကပဲပြန်တန်းခဲ့တာပါ။အရေးပေါ်ကယ်ဆယ်ရေးအတွက်ရဟတ်ရင်နဲ့စေဝန်တန်းတွေကိုတည်ယူပြန်တန်းရမယ်ဇယိတ်နဲ့နှိုင်းရှင်မယ်ဆိုရင်အခုလိုမိုးပြန်ချက်ကဇယိတ်တက်တာပြီးညံဆန်တယ်လို့ဒီချက်ကိုတီထွင်ခဲ့တဲ့ Richard Browning ကပြောပါတယ
်။အာဂျင်တီးနားနိုင်ငံဘူနက်စ်အိုင်းရစ်မြို့တော်နာမှာကမ္ဘာအကြီးဆုံးမယ်လန်နီအသားပြားကျော်ကြီးတစ်ချက်ကိုဖန်တီးခဲ့ကြပါတယ်။ဒီမီလန်နီစ်အသားပြားကျော်ဟာအမဲသားကိုမုန်နှစ်ကပ်ကျော်ထားတာဖြစ်ပြီးတော့အာဂျင်တီးနားနိုင်ငံမှာလူကြိုက်များတဲ့အစားအစာတစ်မျိုးဖြစ်ပါတယ်။ဒီအသားပြားကြီးဟာပေါင်2000ကျော်လေးပြီးတော့3မီတာအထည်ရှိသလိုအထူကတော့3စင်တီမီတာလောက်ရှိတာကြောင့်ကမ္ဘာအကြီးဆုံးမှတ်တမ်းဝင်သွားပါတယ်လို့ဒီအသားပြားကိုဖန်တီးခဲ့တဲ့လုပ်ငန်းမန်နေဂျာကပြောပါတယ်။ဂင်းနစ်ကမ္ဘာစံချိန်မှတ်တမ်းကအတိအမှတ်ပြုလက်မှတ်ရဖို့လဲဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့သူကပြောပါတယ်။အီတလီအစားအသောက်မီလန်နီစ်ကနေအခြေခံပြုလုပ်ထားတာဖြစ်ပြီးတော့အာဂျင်တီးနားနိုင်ငံမှာတော့အသားပြားကျော်ပေါ်မှာခရမ်းကျင်သီးအနှစ်နဲ့ cheese ကိုစမ်းထားတာလည်းဖြစ်ပါတယ်။တောင်အမေရိကနိုင်ငံတွေမှာလူကြိုက်များတဲ့ဒီအစားအစာနဲ့ပတ်သက်ပြီးမေလ3ရက်နေ့ကိုမီလန်နီစ်နေ့အားလက်ရက်အဖြစ်သတ်မှတ်ပြီး ွဲတွေကျင်းပတာလည်းဖြစ်ပါရယ်ခင်ဗျာ
ဒီကနေ့သတင်းပတ်ကနေပေါ်နိုင်ငံကတောင်ချက်နှံပြတူဟာကမ္ဘာအမြင့်ဆုံးအရက်တောင်ထိပ်ကို26ကြိမ်တက်ရောက်နိုင်ခဲ့ပြီးမနစ်ကသူကိုယ်တိုင်တင်ထားတဲ့စံချိန်ကိုချိုးသွားနိုင်ခဲ့တယ်လို့နေပေါ်ဆူရတာဝန်ရှိသူတွေကပြောပါတယ်အသက်52နှစ်အရွယ်ကာမီဝီတာရှာပါဟာအမြင့်ပေ2900ကျော်မြင့်တဲ့အရက်တောင်ကိုတက်နေကြလမ်းကြောင်းဖြစ်တဲ့အရှိတောင်ဘက်ကနေတခြားလမ်းပြဆယ်ယောက်နဲ့အတူတက်ခဲ့တာပါဒီလမ်းကြောင်းဟာ1953ခုနှစ်ကပထမဦးဆုံးတောင်ထိပ်ကိုတက်ရောက်နိုင်ခဲ့သူနယူးဇီလန်နိုင်ငံသားဆာအက်ဒမွတ်ဟယ်လရီနဲ့တန်ဇင်းနော်ဂေးတို့သုံးခဲ့တဲ့လမ်းကြောင်းဖြစ်ပြီးတော့ဒီကနေ့အထိလူအများသုံးတဲ့လမ်းကြောင်းလည်းဖြစ်ပါတယ်။မနစ်တုန်းကတော့နေပေါ်အစိုးရကတောင်တက်ခွင့်ပါမစ်408ခုထုတ်ပေးခဲ့ပြီးဒီနှစ်မှာတော့316ခုထုတ်ပေးထားပါတယ်။နေပေါ်နိုင်ငံဟာနိုင်ငံသားငွေရဖို့အတွက်နိုင်ငံသားတောင်တက်ခီးတွေတွေကိုမှီခိုနေရတာဖြစ်ပြီးလူတွေကြက်ညက်နေအောင်ပါမစ်တွေခွင့်ပြုတာနဲ့2019ခုနှစ်မှာတောင်တက်သမားအများအပြားတည်ဆုံရတာတွေအတွက်လဲဝေဖန်ခံနေရတာပါ1953ခုနှစ်ကတည်းကဆိုရင်တော့အချိန်ပေါင်း1000ကျော်တောင်ထိပ်ကိုရောက်တဲ့သူတွေရှိနေပြီးလူပေါင်း311ယောက်တည်ဆုံခဲ့ရပြီလို့ဟိမဝင်နာအချက်လက်တွေအရသိရပါတယ်ရှင
် American Pop အနုပညာရှင် Andy Warhol 1964ခုနှစ်ကဖန်တီးခဲ့တဲ့နာမည်ကြီး Marilyn Monroe ပကြီးကားကို American Dollar 194တန်းနဲ့လေးလံဆွဲသွားပါတယ်။ဒီဇင်းတော့ဟာ American အနုပညာရှင်တယောက်ရဲ့ပိုးသားပေါ်မှာဖန်တီးထားတဲ့ပကြီးကားကိုလေးလံပွဲမှာစံချိန်တင်ပေးသွားတဲ့ဇင်းတော့လည်းဖြစ်ပါတယ်။ Short Sage Blue Marilyn လို့နာမည်ပေးထားတဲ့ဒီပကြီးကားဟာတရုတ်ဆောင်မင်းသမီး Monroe 1962ခုနှစ်မှာတည်ဆုံသွားပြီးတဲ့နောက်ဖန်တီးခဲ့တဲ့ပုံသူပကြီးကားတွေကတစ်ခုဖြစ်ပြီးတော့ဝါဟိုရဲ့လူသိများတဲ့ဖန်တီးမှုတွေကတခုဖြစ်ပါတယ်ခရစ်စတီလေးလံပွဲမတိုင်ခင်ကခံမှန်းချက်တွေမှာတော့အမေရိကန်ဒေါ်လာတန်း200အထိရမယ်လို့ခံမှန်းခဲ့တာပါပကြီကားရဲ့နာမည်ကတော့ဝါဟိုရဲ့ပကြီဆွဲတဲ့နေရာမှာပုံသူပကြီကားတွေကိုထပ်ထားတဲ့အချိန်မှာတနက်ကြီးစံနဲ့တစ်ချက်ပြစ်ခဲ့တဲ့မတော်တဆဖြစ်ရကြောင်းအခုလို Short Marilyn လို့နာမည်တွင်သွားရတာပါဒီပုံသူပကြီကားဟာအယောင်၄ယောင်နဲ့၄ခုရှိပြီးတော့အခုအပြာရောင်ဒီပကြီကားဟာကြီးစံပေါက်ရမပါဘူးလို့ပြောပါတယ်ခင်ဗျာ
ကဘာတလွားထူးထူးခြားခြားသတင်းတွေကိုကိုငင်းကျန်းတဲ့မက်ခင်ဖြူထွေးတို့ကပြောပြသွားတာပါတနင်္ဂနွေညကျန်း VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုပြောပြဖို့အချိန်ရောက်ပါပြီရှင်အမေရိကန်ပြည်ထောင်စုရဲ့အာဆီယံဆိုင်ရာသံမတ်ကြီးဖြစ်အမျိုးသားလုံခြုံရေးကောင်စီဝန်တန်းအရာရှိချုပ်Johannes Abraham ကိုခန့်ထားဖို့ American သမ္မတ Joe Biden ကအမိတင်သွင်းလိုက်ပါတယ်။ဒီနေရာဟာ2019ခုနှစ်ကသမ္မတ Donald Trump တက်လာကြတဲ့ကလစ်လက်နေတဲ့နေရာလည်းဖြစ်ပါတယ်။ ASEAN ခေါင်းဆောင်တွေနဲ့ American ထိပ်သီးဆွေးနွေးပွဲနှစ်ရက်တာကျင်းပနေတဲ့ဒုတိယမြောက်နေ့မှာသမ္မတ Biden ကကြေညာသွားတာပါ။အခုလို American တန်တမန်နာမည်တင်သွင်းမှုကို ASEAN ကိုယ်စားလှယ်တွေကလည်းကြိုဆိုခဲ့ကြပါတယ်။ဥရောပမြောက်ပိုင်းဒေသဖင်လန်နိုင်ငံဟာ NATO မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ဝင်နိုင်ငံဖြစ်ဖို့လျှောက်ထားမယ်လို့ဖင်လန်သမ္မတနဲ့အစိုးရကကြေညာလိုက်ပါတယ်။ဖင်လန်နိုင်ငံကသူတို့ဆုံးဖြတ်ချက်ကိုမြို့တော်ဟယ်လင်စကီးကသမ္မတအိမ်တော်မှာပူးတွဲသတင်းစာရှင်းလင်းပွဲအတွင်းကျင်းပပြီးတော့ကြေညာသွားတာဖြစ်ပါတယ်။ယူကရိန်းနိုင်ငံကိုဝင်ရောက်တိုက်ခိုက်တဲ့ရုရှားရဲ့ကျူးကျော်မှုနဲ့ဒီစစ်ပွဲကြောင့်ယူကရိန်းနိုင်ငံတစ်ခုတည်းသာမကကမ္ဘာလုံးကိုဘလို့တက်ရောက်မှုဖြစ်စေမလဲဆိုတဲ့ဖြစ်စေမလဲဆွေးနွေးကြဖို့အမေရိကန်နဲ့ယူကရိန်းထိပ်တန်းတပ်တမန်တွေဒီကနေ့တနင်္ဂနွေနေ့မှာဆွေးနွေးခဲ့ကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့ယူကရိန်းနိုင်ငံသားရေးဝန်ကြီးဒမီထရိုကူလေဗာနဲ့တွေ့ဆုံပြီးတော့ယူကရိန်းကတင်ပို့နေတဲ့စားကုန်တွေအာဖရိကနဲ့အာရှဒေသတွေစီရောက်အောင်တေချာအောင်လှုပ်ဆောင်ဖို့အစီအစဉ်တွေကိုဆွေးနွေးခဲ့ကြတာဖြစ်ပါရဲ့ရှင်။သတင်းချင်းချုပ်ကတော့ဒီလောက်ပါပဲ။ဒီကနေ့ညကျန်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရန်နိုင်ပါ။အသံဖန်းအင်ဂျင်နီယာကတော့ဂျိုးဂေးဖြစ်ပြီးတော့ရုပ်သံအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်။တနင်္ဂနွေညကျန်း VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိတင်ဆက်ခဲ့တာပါရှင်။ကျမတို့အစီအစဉ်လေးကိုကြည့်ရှုအားပေးကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.